Welcome to the Voice of America in Burmese.
Mingla Manai Khin Ma Shin. Washington Bureau of VOA American Tan ga ni 2021 January la 3 ye Tining Lin ni Manai Khin season rue go Myanmar San Lo Chain Manai 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 rue ga ni thau lan pe ni ba bi. Jama Khin Myo Tat ba. Di Manai Khin Tadin rue go Ko Win Min ne tu pyo pya pe ba me.ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်အကူးစိုက်ခံရသူဟာစနေနေ့မှာ84တန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကတော့အကူးစိုက်ခံရသူတန်း20ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးအကူးစိုက်ခံရတဲ့နိုင်ငံကအိန္ဒိယဖြစ်ပြီး10တန်းကျော်ရှိနေတယ်လို့ Brazil ကတော့ကူးစက်သူ 9.9 တန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ Britain နိုင်ငံမှာတော့ Visa ပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟာကူးစက်မှုပိုးပြီးများနေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အပြင်းထန်စူးစမ်းနေကြပြီးအခုဆိုဒီကာယောဂါစတင်ခြင်းကတိဆောက်ထားတဲ့အရေးပေါ်ဆေးဝင်တွေကိုပြန်ပြီးသုံးဖို့အတွက်ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေလှုပ်ဆောင်နေရပါတယ်။ Nightingale ဆေးရုံလို့နာမည်ပေးထားတဲ့အရေးပေါ်ယာယီဆေးရုံတွေကိုလန်ဒန်မှာပြန်ပြီးဖွင့်ဖို့လုပ်နေကြတာပါ။ဗြိတိန်ကကူးစက်များပိုးတဲ့ကြောင့်ကမ္ဘာတလောနိုင်ငံအတော်များများကဗြိတိန်အတွက်ခီးတော်ကန့်ကန့်မှုတွေကိုချမှတ်ထားပါတယ်။ဒီကူးစက်များပိုးတဲ့ကိုတွေ့ရတဲ့နိုင်ငံပေါင်းက33နိုင်ငံရှိပြီလို့တောက်ကြံနဲ့ New York Times သတင်းမှာဖော်ပြထားပါတယ်။ COVID-19 ကာဝယ်ဆေးအတွက် American က Pfizer နဲ့လက်တွဲပြီးထုတ်နေတဲ့ Germany BioNTech ကုမ္ပဏီအကြီးကဲကသူတို့ဘက်ကမနာမနေထုတ်နေကြပေမဲ့ဒီကြားတဲ့တခြားကုမ္ပဏီတွေကကာဝယ်ဆေးတွေထွက်မလာရင်တော့သူတို့ရဲ့ဆေးတင်ပို့မှုတွေပြတ်လတ်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။ COVID-19 အတွက်ကာဝယ်ဆေးထုတ်နိုင်မှုအပြိုင်ကျိုးပန်းမှုမှာ Pfizer BioNTech ကအရေးပေါ်သုံးခွင့်ပထမဆုံးရခဲ့တာဖြစ်ပေမဲ့EU ဥရောပသမဂ္ဂမှာတော့ကျန်းမာရေးဆိုင်ရာစီးနင်းစည်းကမ်းတွေကြောင့်ဒီကာဝယ်ဆေးထုတ်နိုင်ရန်နောက်ကျခဲ့ရတယ်လို့ဆေးမှားယူတဲ့ပမာဏကလည်းနည်းပါတယ်။ဒီဆေးကိုဇူလိုင်လထဲမှာအမေရိကန်ကထိုးဆေးအလုံးပေါင်းတန်း600အော်ဒါမှာခဲ့ပေမဲ့ EU ကနိုဝင်ဘာထိစောင့်ပြီးမှသူ့ထုတ်ဝက်လောက်ပဲမှားယူခဲ့တာဖြစ်ပါတယ်။ BioNTech ကုမ္ပဏီအကြီးကဲကတော့ဆေးကိုလောက်ငတ်အောင်မပေးနိုင်တာဟာတခြားကာဝယ်ဆေးတွေအတွက်အရေးပေါ်သုံးခွင့်အတိမပြုပေးကြသေးတာကြောင့်ဖြစ်တယ်လို့ဂျမ်းနီစပီကာသတင်းဌာနကိုပြောပါတယ်။ American Moderna ကုမ္ပဏီထုတ်ကာဝယ်ဆေးကိုတော့ January 6ရက်နေ့မှာ EMA ဥရောပဆေးဖွဲ့ကအတည်ပြုမပြုဆုံးဖြတ်ဖို့ရှိပါတယ်။ရုရှားနိုင်ငံမှာအခုခါလူပေါင်း8သိန်းကျော်ကာဝယ်ဆေးထိုးပြီးဖြစ်ကြောင်းနဲ့ Coronavirus ကာဝယ်ဆေးအလုံးပေါင်းတသန်းခွဲကျော်ထုတ်ပေးခဲ့တယ်လို့ရုရှားကျန်းမာရေးဝန်ကြီး Mikhail Murashko ကစနေနေ့မှာပြောပါတယ်။ကမ္ဘာပေါ်မှာ COVID-19 ကူးစက်ခံသူစရုပ်ထအများဆုံးဖြစ်တဲ့ရုရှားနိုင်ငံကဒီဇင်ဘာအစောပိုင်းမှာပဲ Sputnik 5ကာဝယ်ဆေးကိုစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။တခြားနိုင်ငံတွေကိုပါဖြန့်ဖြူးပေးနေပြီဖြစ်တဲ့ Russia တို့ Sputnik 5ကနှခါထိုးရတဲ့ဆေးဖြစ်ပြီး27ရက်ကြာထိုးရတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Russia ဆိုတာကကာဝယ်ဆေးအလုံးပေါင်း3သိန်းကို Argentina ကိုပေးပို့ခဲ့တဲ့အတွက်ကိုယ်နိုင်ငံအတွက်ပိုးပြီးချီကိုပြောဆိုဝေဖန်မှုတွေထွက်ပေါ်လာတာပါ။ Russia မှာစနေနေ့တည့်အတွင်းဒီရောဂါအကူးစက်ခံသူ2000ခွဲကျော်ရှိပြီးအခုဆိုစုစုပေါင်းအကူးစက်ခံသူက3တန်းကျော်နေပါပြီ။အီရန်မှာရှိတဲ့အမေရိကန်တပ်တွေကိုတိုက်ခိုက်ပြီးစစ်ဖြစ်အောင်အစ္စရေးကစီစဉ်နေတယ်လို့ဆွဆွဲပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အစ္စရေးရဲ့ဒီထောင်ချောက်ထဲမဝင်မိအောင်လုပ်ဖို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကစမ်ဆိုလီမာနီကိုအမေရိကန်တွေကအီရန်မှာဒရုန်းနဲ့တိုက်ခိုက်သေဆုံးစေခဲ့တဲ့နှစ်ပတ်လည်နေ့မှာအခုလိုအီရန်ကသတိပေးလိုက်တာပါ။အစ္စရေးဘက်ကတော့လက်တလောတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အီရတ်ကလာတဲ့ထောက်လှမ်းရေးသတင်းအရလှုပ်ဆောင်ရေးတာဝန်ယူထားတဲ့အစ္စရေးတွေဟာအမေရိကန်တွေကိုတိုက်ခိုက်ဖို့လုပ်ပြီးသမ္မတထရန့်စစ်တိုက်လာအောင်လုပ်နေတာကြောင့်သတိထားဖို့အီရန်နိုင်ငံခြားရေးဝန်ကြီးက Twitter မှာရေးခဲ့တာဖြစ်ပါတယ်။အီရန်တော်လှန်ရေးအဆောင်တပ်ရဲ့တမ်မူကြီးဟိုဆိုင်ဆလာမီကလည်းအီရန်နေနဲ့ရန်စမှုတွေကိုပြင်းထန်စွာတုံ့ပြန်မယ်လို့ပြောပါတယ်။ရန်သူရဲ့လှုပ်ဆောင်မှုအတိုင်းအတွက်ပုံမှန်ပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်မှာဖြစ်ပြီးအရင်ကလည်းဒါကိုအကျင့်များစွာပြသပြီးဖြစ်တယ်လို့အခုလည်းထပ်မံပြောကြတာဖြစ်ကြောင်းပြောသွားတာပ
ါ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12.3 ညไทโรมีเตอร์40กิโลเฮิรตซ์คอนเทนต์ติดตรงหน้าไทโรมีเตอร์51กิโลเฮิรตซ์5805เนี่ยไทโรมีเตอร์190กิโลเฮิรตซ์1905ก็ได้ทุ่งเลยไปได้ครับရှင်
ကျန်တော်ဝင်းမေပါတနင်္ဂနွေမနေ့ပိုင်း VOA American တရဲ့ထိတ်တန့်ရောက်တဲ့နေ့ကိုဆက်ပြောပြနေပါတယ်မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့ပြည်ထိုင်မှာကူးစက်မြန်ကိုရိုနာဗီဇပြောင်းပိုးသစ်တွေ့ပြီးပြည်ထိုင်နဲ့အိန္ဒိယအိုင်ယာလန်ကလာမယ့်ခရီးသည်တွေကိုပိတ်ပင်လိုက်ပါပြီမြန်မာနိုင်ငံတဲ့ဒီဗီဇပြောင်းမျိုးကွဲသည့်အခုလိုခရီးသွားတွေကတဆင့်ကူးစက်လာမှာကိုထိ ंछ ုပ်ကန့်သတ်နိုင်ဖို့ကြိုတင်ကာကွယ်တဲ့အနေနဲ့လုပ်ရတာပါလို့ဒီကျမ်းမာရေးနဲ့အကစားဝန်ကြီးဌာနကအင်တာနက် Facebook စာမျက်နှာမှာမနေ့ကဖော်ပြလိုက်ပါတယ်။ဒီဇင်ဘာ31ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တဲ့ဒီဝန်ကြီးဌာနရဲ့ခီးတဲ့ပြည်ပြည်မှုထဲမှာဗြိတိန်ပြင်အိုင်ယာလန်မှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုစတွေ့ကြောင်းတရွေးချိုကမ္ဘာကျန်းမာရေးအဖွဲ့ကြီးကဒီဇင်ဘာ27ရက်ကတည်းကသတိပေးထုတ်ပြန်ခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ဒီပြည်ပြည်မှုအရဗြိတိန်နဲ့အိုင်ယာလန်နိုင်ငံမှာနေထိုင်သူတွေအပြင်လွန်ခဲ့တဲ့14ရက်တွင်ဒီနိုင်ငံတွေကိုဝင်ခဲ့တဲ့ခီးတဲ့အားလုံးအကျုံးဝင်ကြောင်းရှင်းပြထားပါတယ်။ဒီယာယီပြည်ပြည်မှုဟာဒီဇင်ဘာ31ရက်တကောင်းရက်အချိန်ကနေစပြီးအသက်ဝင်မှာလို့လည်းဆက်ရှင်းပြထားပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံနဲ့မနေ့ကကိုဗစ်ပိုးကူးစက်သူတွေ954ယောက်ထပ်တွေ့ပြီးသေဆုံးသူ14ယောက်ထပ်တွေ့တာကြောင့်စုစုပေါင်းပိုးတွေ့သူ 35,600 ကျော်လာပြီးသေဆုံးသူပေါင်းကလည်း 2,900 ကျော်လာပြီးလို့ဒီဝန်ကြီးဌာနကမနေ့ည7နာရီမှာထုတ်ပြန်ထားပါတယ်ခင်ဗျာ VN နိုင်ငံမှာတော့ဒီကူးစက်မြန်ဗီဇပြောင်းပိုးသစ်ကိုပြည်ထိုင်ကပြန်လာတဲ့ VN အမျိုးသမီးတူမှပထမဆုံးစတွေ့လိုက်ပါပြီအသက်44နှစ်အရွယ်ဒီမျိုးသမီးနေနဲ့ကန်ထောင်နိုင်ငံတကာလေဆိပ်ကိုဒီဇင်ဘာ22ရက်ကရောက်လာပြီးကွာရန်တင်းသွားလာကန်စခန်းဝင်ခဲ့ကပိုးစစ်ခဲ့ရကနေဒီဇင်ဘာ24ရက်နေ့မှာကိုဗစ်ပိုးစတွေ့ခဲ့ပြီးအခုပိုးသစ်ဖြစ်ကြောင်းကိုတော့မနေ့ကမှအတည်ပြုနိုင်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။မူလချက်အစ40ကနေ90ရာခိုင်နှုန်းထိကူးစက်မှုမြန်တယ်လို့သိပ္ပံပညာရှင်တွေတွေ့ရှိထားတဲ့ဒီဗိုင်းရပ်စ်မျိုးကွဲသစ်ကူးစက်မှုအနေနဲ့တားဆီးရေးအတွက်ကမ္ဘာနိုင်ငံတချို့မှာပြည်ထောင်ကခီးသွားတွေကိုပိတ်ပင်လိုက်ပေမဲ့ကူးစက်မှုနည်းနေတဲ့ဗီယက်နမ်ကတော့သူ့နိုင်ငံသားတွေကိုပြန်ခေါ်နေစေပါ။တကယ်တော့ဗီယက်နမ်မှာတင်းကျပ်တဲ့ကွာရန်တင်းအသွာလာကန်လုပ်ငန်းစဉ်နဲ့ပိုးထွေသူနဲ့ထိတွေ့ခဲ့သူခြေအခံလိုက်ကြကိုအသေးချလှုပ်ဆောင်ပြီးဒီရောဂါကိုအမြန်ထိန်းချုပ်ခဲ့ကတခြားအာရှနိုင်ငံတွေထက်စီးပွားရေးလုပ်ငန်းတွေပိုမြန်မြန်ပြန်နလန်ထူလာနိုင်အောင်ကြိုးပမ်းနေချိန်မှာအခုလိုဖြစ်လာတာပါခင်ဗျာအိန္ဒိယနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးတစ်မျိုးကိုပထမဆုံးစတည်ပြုလိုက်ပြီးနောက်ထပ်3မျိုးကိုလည်းဆက်တည်ပြုကာလူသန်းပေါင်းများစွာကိုထိုးပေးဖို့ပြင်နေပါပြီအိန္ဒိယအနေနဲ့ AstraZeneca ကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုအရေးပေါ်သုံးဖို့အတည်ပြုလိုက်တာကြောင့်ကမ္ဘာမှာဒုတိယပိုးထွေအများဆုံးနဲ့လူရေအများဆုံးနဲ့ဖြစ်တဲ့ဒီနိုင်ငံမှာအကြီးအကျယ်ကာကွယ်ဆေးထိုးလှုပ်ရှားမှုကြီးစဖို့လမ်းပွင့်သွားပါပြီ။ဒီကာကွယ်ဆေးထိုးအစီအစဉ်ကြီးအတွက်ကြိုတင်ဆန်းလေ့ကျင့်မှုတွေလုပ်နေချိန်မှာအိန္ဒိယသတင်းနဲ့ပြန်ကြားဝင်ကြီးပရကတ်ဂျဘာဒီကာကအ
ာဇ်မဟာရတ်ဆိုင်ဧကဒေဆေကိဂျဟတ်4ဗက်ဆင်
းအိန္ဒိယဟာကာကွယ်ဆေး4မျိုးတစ်ချိန်တည်းအဆင့်ဖြစ်တော့မယ်တခုတည်းသောနိုင်ငံဖြစ်ကောင်းဖြစ်လာတော့မယ်မနေ့ကပဲအိန္ဒိယရဲ့ Serum Institute ကုမ္ပဏီကဒီ COVID ရှီးကာကွယ်ဆေးကိုအရေးပေါ်သုံးဖို့အတည်ပြုလိုက်ပါပြီလို့ပြောသွားတာပါဝန်ကြီးဂျဘာဒီကာကပဲနောက်ထပ်အ ਨੇ ဆုံးအတည်ပြုဖို့ရှိနေတဲ့ကာကွယ်ဆေးတွေကတော့နိုင်ငံတည်းက Bharat Biotech ကုမ္ပဏီရဲ့ Covaxin နောက် Zydus Cadila ကုမ္ပဏီရဲ့ Zycov-D နဲ့ Russia ရဲ့ Sputnik-V တို့ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျဒီနေ့29ရက်မှာမြန်မာသင်္ဘောသားတူထိုင်ဝမ်နီးနိုင်ငံသားသင်္ဘောတစည်းပေါ်ကခိုက်ရန်ဖြစ်မှုတွေသိဆုံးသွားတယ်လို့ထိုင်ဝမ် news သတင်းစင်မှာဖော်ပြလိုက်ပါတယ်။ Channel News Asia သတင်းဌာနအနေနဲ့မနေ့ကထုတ်ပြန်တဲ့ဒီသတင်းထဲမှာဒီရင်းနှီးတင်သင်္ဘောဟာ New Taipei Shimen Kian ကနေ35မိုင်ကျော်ကွာနိုင်ငံတကာရေပိုင်နဲ့ရောက်ဇန်နဝါရီ1ရက်နေ့တုန်းကအသက်29နှစ်အရွယ်သင်္ဘောသားဝေဖြူအောင်ကိုအခြားသင်္ဘောသားတွေကဓာတ်နဲ့ထိုးခဲ့တယ်လို့ဆိုပါတယ်။အခုလိုဓာတ်ထုတ်ခံရပြီးသူ့အခြေအနေချက်ချင်းဆိုးလာတာကြောင့်တင်မော့ကနေအကူအညီတောင်းခံခဲ့ရမှာထိုင်ဝမ်ဘက်ကရဟတ်ရင်နဲ့လာခေါ်ပြီးထိုင်ပေရဲ့ဆောင်ရှန်လေစိတ်ကနေတဆင့်ဆေးရုံပို့ခဲ့ပေမဲ့ဆေးရုံရောက်ပြီးမှသေဆုံးခဲ့ရပါတယ်။ကုတ်ကျင်းစုမှာမှတ်ပုံတင်ထားတဲ့ဒီတင်မော့ကတော့ကီလန်းစိတ်ကမှမနေ့မနက်ကကြောက်ချရနာခဲ့ပါတယ်။ဒီသေဆုံးမှုကနိုင်ငံတကာရေပိုင်နဲ့ထက်ရောက်စဉ်အခုလိုတင်မော့သားချင်းရန်ဖြစ်သေဆုံးတာကြောင့်ထိုင်ဝမ်အနေနဲ့တရားရုံးတင်ခွင့်မရှိဘူးလို့ကမ်းခြေဆောင်ကြီးကြပ်ရေးအဖွဲ့ကဆိုပါတယ်ခင်ဗျာ
The Voice of America
The နေ့ကနေမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
လူဦးရေတန်ပေါင်း650ကျော်ရှိတဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့သူတို့အတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပါဝင်ဆောင်ရွက်လာမယ်ဆိုရင်တရုတ်နိုင်ငံကိုဘေးဖက်ပြီးအမေရိကန်နဲ့ရေရှည်သဘောတူညီမှုရဖို့လှုပ်ကြိုင်မဲ့ပုံရှိတယ်လို့ဒေတာရင်းလှစ်လာဆောင်ကြည့်သူတွေကသုံးသပ်ပါတယ်မြန်မာအပါဝင်အဖွဲ့ဝင်ဆယ်နိုင်ငံရှိတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဆက်ဆံရေးခိုင်မာအောင်လာအောင်မစ္စတာဘတန်ဖက်ကဆန္ဒရှိလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေလည်းရှိပါတယ်။အာဆီယံကောင်းဆောင်တွေကလည်းအမေရိကန်ကိုအလားအလာကောင်းတဲ့ကုန်သွယ်ဖက်နိုင်ငံအဖြစ်ရှုမြင်လာနေတယ်လို့သုံးသပ်မှုတွေရှိတာပါ။ Ralph Jennings ရဲ့သတင်းလွှာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြသွားပါမယ်။အာဆီယံအဖွဲ့ဝင်၄နိုင်ငံဖြစ်တဲ့ Brunei, Malaysia, Philippines, Vietnam နဲ့တရုတ်နိုင်ငံကြားတောင်တူရေပြင်ပိုင်းနဲ့အငင်းပွားနေတာဖြစ်ပြီးဒီကိစ္စမှာတရုတ်ဘက်ကဒေသအတော်များများကိုထိန်းချုပ်သွားမှာကိုအမေရိကန်ဘက်ကလည်းဆိုရင်းနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလည်းတရုတ်အင်းနေချင်းနိုင်ငံတွေကိုစစ်လက်နက်တွေနဲ့စီးရဲတင်ဒန်းတွေပေးပြီးတော့ကူညီနေတဲ့အပြင်အမေရိကန်ရဲ့တပ်တင်မော်တွေကိုလည်းဒေသရင်းဆီလို့ပြီးတော့တတိပေးနေတာပါ။ဒါပေမဲ့လည်းသမ္မတထရမ့်လက်ထက်မှာတော့အာဆီယံနဲ့ဆက်ဆံရေးအေးဆက်သွားတဲ့အတွက်ဒေသရင်းနိုင်ငံတွေကိုတရုတ်တို့လွှမ်းမိုးမှုရအောင်လှမ်းပွင့်သွားစေတယ်လို့ New South Wales တက္ကသိုလ်အငြိမ်းစားပမောက်ခဂေါလ်တရားကသုံးသပ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေရဲ့ကာယောဂါလွန်ကာလစီးပွားရေးပြန်လည်ဦးမော်လာစီရင်နဲ့ဥရုယာတိပြောင်းလဲမှုဆရာကိစ္စရပ်တွေမှာတရုတ်ဘက်က soft power စီယုံဖြောင်းဖျားတဲ့အနှုန်အနည်းနဲ့ထိုးပေါက်ဝင်ရောက်လာတယ်လို့ဗမောက်ခတရားကပြောပါတယ်။အာဆီယံအခမ်းအနားတွေမှာတရုတ်ဘက်ကကိုယ်စားလှယ်တွေဆီလုပ်ပြီးတော့အဆိုပြုကဏ္ဍနာတွေလှုပ်လာပါတယ်
။ Any multilateral group ASEAN in particular needs the full US participation.
နိုင်ငံတကာအဖွဲ့အစည်းတွေသူ့ပြည်အာဆီယံဖွဲ့မှာဆိုလို့ရှိရင်ပြည်ရဲ့ဩဇာအင်အားဆန့်ကျင်ညီတော့တံပြန်ထိန်းချုပ်ဖို့ကအမေရိကန်နိုင်ငံဘက်ကပြည်ဝပါလာဖို့လိုပါတယ်။ဒါမှမဟုတ်ရင်တော့အဲ့ဒီကြဲကနိုင်ငံတချို့အင်အားချိနဲ့သွားတာမျိုးဖြစ်လာနိုင်ပါတယ
်။အာရှနိုင်ငံကောင်ဆောင်တွေကိုသမ္မတထရမ့်ရဲ့ချင်းကပ်ပေါင်းကတည်ငြိမ်မှုမရှိပါဘူး။အထူးသဖြင့်မဟာမိတ်တောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေအတွက်ကုန်ကျစရိတ်ကိုတောင်ကိုရီးယားကစိုက်ထုတ်ပေးဖို့2018ခုနှစ်မှာတောင်းဆိုခဲ့တဲ့လိုရကိုကြည့်ရင်သိနိုင်ပါတယ်လို့စင်ကာပူအခြေစိုက် Sentinel.asia Advisor သုတေသနဌာနအမှုဆောင်ညွှန်ကြားရေးမှူးမာနုဘတ်စကာရန်ကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုန်နဲ့သမ္မတထရမ့်တို့တွေ့ဆုံမဲ့ဆုံးဖြတ်ချက်ကိုလည်းရုတ်တရက်ချမှတ်လိုက်တာဖြစ်တယ်လို့ဘတ်စကာရန်က The Eagle Malaysia သတင်း website ရဲ့အပတ်စဉ်သုံးသပ်ချက်ဆောင်းပါးမှာနိုဝင်ဘာ16ရက်နေ့ကရေးသားထားပါတယ်။အာဆီယံညီလာခံကတော့2019ခုနှစ်မှာသမ္မတထရမ့်ကိုယ်တိုင်တချိန်နာတက်ရောက်ပြီးတော့2018နဲ့2019ခုနှစ်မှာတော့ကိုယ်စားလှယ်တွေကိုပဲဆီလုပ်ခဲ့ပါတယ်။နိုင်ငံဆောင်ပတ်ဝန်းနဲ့လွတ်လပ်စွာကုန်သွယ်ရေးကိစ္စကိုလည်းသမ္မတထရမ့်ကဝန်နောက်ခဲ့တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့ပြဌာန်းချက်ကိုလျှို့ယူရှုပြီးတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ခဲ့တာပါ။ဒါအပြင်ကမ္ဘာ့အကြမ်းမာရေးအဖွဲ့ WHOC ကလည်းသမ္မတထရမ့်အစိုးရက2020ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ်။ဒီမိုကရက်ပါတီရဲ့တဏ္ဍာမရေးဆောင်ရွက်ချက်တွေဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လုပ်ကိုင်တဲ့သာသနာ့တွေရှိတာကြောင့်ဒီမိုကရက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအဲ့ဒီအဖွဲ့တွေထဲပြန်ဝင်လိမ့်မယ်လို့စင်ကာပူတက္ကသိုလ်ပြည်သူ့မိုးဝါဒရေးရာဌာနပါမောက်ခအက်ဒွာဒိုအာရာရက်ကခန့်မှန်းပါတယ်
It's a short term maybe because it reduces the friction and uncertainty.
အနည်းဆုံးတော့အာဆီယံဖွဲ့နဲ့အမေရိကန်တို့လက်တွဲလုပ်ကိုင်ရမယ့်မူပေါင်းတွေချမှတ်ထားပါတယ်။တနိုင်ငံနဲ့လုပ်မှာတော့မဟုတ်ပါဘူး။လက်ရှိကာလမှာကြုံရတဲ့မတိကျမရေရာမှုတွေတခုခုဖြစ်တော့မလားဆိုရယ်စိုးရင်ပူပန်မှုတွေခဏတာပျောက်ွယ်သွားတဲ့အတွက်စိတ်သက်သာရာရရှိပါတယ်အဆိုပါတရားတက်လာတဲ့အခါအမေရိကန်နဲ့တရုတ်နိုင်ငံအကြားအစပြုချစ်ချင်မှုကာလရှိတတ်တဲ့အတွက်အာဆီယံနိုင်ငံတွေအတွက်တော့အချိန်အနည်းငယ်အထိစိတ်သက်သာရာရရှိပါတယ
်တရုတ်နိုင်ငံကိုရှင်းဆိုင်ဖို့ဆိုရင်အမေရိကန်အနေနဲ့အာဆီယံအဖွဲ့နဲ့ဆက်ဆံမှုရှိဖို့လိုတယ်လို့လည်းမနီလာမြို့အခြေစိုက် Asia Pacific Pathways to Progress Foundation ကသူတွေတီအာရွန်ရာဘီနာကမြန်မာတဲ့တောင်တူပင်လယ်ရေမြင့်ပိုင်းနဲ့အများစုကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းချက်အဖြစ်နဲ့တရုတ်ဘက်ကရေတပ်တင်မော်တွေဖြတ်တန်းခုံမောင်းနေပြီးတော့အင်အားပြနေတာကိုမကျေနပ်ပေမဲ့လည်းတရုတ်နိုင်ငံကိုကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလုပ်မယ့်နိုင်ငံအဖြစ်အရှေ့တောင်အာရှအစိုးရတွေကရှုမြင်ထားကြတယ်လို့လည်းဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဘက်ဖက်ကရက်မလဲဆိုတာစာချုပ်စာရမျိုးမရှိပေမဲ့လည်းလက်တွေ့မှာတော့အဖွဲ့ဝင်အများစုကအမေရိကန်နိုင်ငံနဲ့ဆယ်စုနှစ်ကြာမဟာမိတ်တွေဖြစ်ကြပါတယ်။
ASEAN would be receptive to whatever economic overtures that
see why in a battle lo American ဘက်ကဘလို့ကမ်းလှမ်းချက်မျိုးကိုမဆိုအာဆီယံဘက်ကလက်ခံဖို့အသင့်ရှိနေနိုင်ပါတယ
်စီးပွားရေးနဲ့ပတ်သက်လို့ American ဘက်ကဘလို့ကမ်းလှမ်းချက်မျိုးကိုမဆိုအာဆီယံဘက်ကလက်ခံဖို့အသင့်ရှိနေနိုင်ပါတယ်လို့ရာဘီနာကသုံးသပ်ပါတယ်စာသုံးသူစည်းကွက်တိုးတက်လာတဲ့အာဆီယံနဲ့တရုတ်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုကို2009ခုနှစ်မှာလက်မှတ်ရေးထိုးထားတာပါအရှိတောင်အာရှနိုင်ငံအတော်များများကဈေးကွက်ပိုကျတဲ့အမေရိကန်ကိုကုန်ပစ္စည်းတင်ဖို့ပို့ပြီးတော့လိုလာပါတယ်။ ရွေးကောက်ခံသမ္မတမစ္စတာဘိုင်ဒန်ကတော့ကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုအသေးချာနားထောင်ပြီးမူဝါဒတွေချမှတ်မဲ့ပုံရှိတယ်လို့အာရှခေါင်းဆောင်တွေရဲ့အမြင်တဘောဓာတွေကိုလည်းနားထောင်မဲ့ပုံရှိတယ်လို့ဘတ်စကာရန်ကပြောပါတယ်စင်ကာပူကနိုင်ငံတကာရေးရာဌာနသုတေသီဖာအီဆွန်ကလည်းအမေရိကန်အစိုးရတစ်အနေနဲ့အင်ဒိုပစိဖိတ်ဒေသရေးရာအပါအဝင်အခြားမဟာဗျူဟာတွေချမှတ်တဲ့နေရာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရှေ့ဆက်သူဆက်ဆံလာလိမ့်မယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ကျွန်မနင်္ဂလာပါ။
အမေရိကန်သမ္မတရွေးကောက်တင်မြှောက်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်မယ်နောက်ဆုံးအဆင့်ကိုလာမယ့်ဗုဒ္ဓဟူးနေ့ဇန်နဝါရီ6ရက်နေ့မှာပုံမှန်အတိုင်းအခမ်းအနားနဲ့လှုပ်ဆောင်မှာဖြစ်ပါတယ်။ဒါပေမဲ့တရားရုံးတွေကပယ်ချထားတဲ့မဲမတမာမှုဆန်ရဆွဲချက်တွေကြောင့်ဒီပေါ်မှာပြင်ပကနေလဲစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါဗျ။ VOA သတင်းတော် Steve Reddish သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Joe Biden ဟာသူအမေရိကန်သမ္မတအဖြစ်နဲ့ကျန်းသက်စာကျင်းဆိုမဲ့လမ်းကြောင်းမှာနောက်ဘာဖြစ်မလဲဆိုတာကိုသိနေပါတယ်။ဘာကြောင့်လဲဆိုတော့အရင်ကလည်းသူနှစ်ကြိမ်ကြုံထားတာကြောင့်ပါ။ပထမတစ်ကြိမ်တုန်းကတော့2013ဇန်နဝါရီကဖြစ်ပါတယ်။နောက်တစ်ကြိမ်ကတော့နောက်၄နှစ်ကြာ2019ဇန်နဝါရီ6ရက်နေ့မှာပါ။ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဒုသမရရဲ့လုပ်ပိုင်ခွင့်အာဏာတိုင်ကွန်ဂရက်နှုတ်တော်နေရရဲ့သဘာဝတူအဖြစ်နဲ့ပြည်နယ်90ကချိတ်ပိတ်ပြီးပေးပို့လိုက်တဲ့ကော်မရှင်မဲတွေကိုဖွင့်ပြီးတော့ရည်တွယ်ရတာဖြစ်ပါတယ်
။ Donald Trump of New York has received
New York ပြည်နယ်ကဒေါ်နယ်ထရမ့်ကအမေရိကန်သမ္မတနေရာအတွက်ကိုယ်စားလှယ်မဲ304မဲရရှိပါတယ
်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ချက်အမှတ်7မှာတော့လက်ရှိဒုသမ္မတရဲ့တာဝန်တွေကိုဖော်ပြထားပါတယ်။အမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်ပူးတွဲရှိနေချိန်မှာအထက်လွှတ်တော်ရဲ့သဘာဝတူအဖြစ်နဲ့ဒုသမ္မတအနေနဲ့ကိုယ်စားလှယ်မဲတွေအလုံးကိုဖွင့်ပြီးတော့ရည်တွယ်ရတာဖြစ်ပါတယ်။ဒါရီကိုပဲအချိန်မှာဘလို့လုပ်မယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကိုရဥပဒေအခန်း3ဥပမာကို15ကွန်ဂရက်လွှတ်တော်မှာကိုယ်စားလှယ်မဲတွေကိုရည်တွက်ခြင်းဆိုပြီးတော့ဖော်ပြထားပါတယ်။ဒီဥပဒေက1889ခုနှစ်ကလေးကရှိလာခဲ့တာဖြစ်ပြီးတော့1948ခုနှစ်မှာတော့ပြင်ဆင်ပြီးတော့စနစ်ကျစီစဉ်ပေါင်းစုထားတာပါ။ဒီဥပဒေအရတော့ဇန်နဝါရီ6ရက်နေ့နေ့လယ်တနာရီမှာအထက်လွှတ်တော်ရဲ့ဥက္ကဋ္ဌကကွန်ဂရက်လွှတ်တော်နှစ်ရက်ကိုသဘာဝတူဖြစ်ဦးဆောင်ကျင်းပပြီးပြည်နယ်90ကကိုယ်စားလှယ်မဲတွေကိုချိတ်ပိတ်ထားတဲ့စာရိုက်တွေကိုဖွင့်ပြီးတော့အခေယာဇင်အလိုက်ရည်တွက်သွားဖို့ဖြစ်ပါတယ်။ဒီဥပဒေပုံမှားရဲ့ပိုက်ခွဲ15ရာတော့အမတ်ဒီအနေနဲ့ပြည်နယ်တစ်ခုချင်းစီရဲ့မဲရည်တွက်မှုကိုကန့်ကွက်ဖို့ခွင့်ရရမှာဖြစ်ပါတယ်။တကယ်လို့ကန့်ကွက်မယ်ဆိုရင်စာရေးသားပြီးကန့်ကွက်မှာဖြစ်ပြီးတော့အနည်းဆုံးတော့ထက်လွှတ်တော်အမတ်တယောက်နဲ့အောက်လွှတ်တော်အမတ်တယောက်တို့လက်မှတ်ထိုးရမှာဖြစ်ပါတယ်။
Is the objection in writing?
ဒီကံကွက်မှုကစာရေးကံကွက်တာလားရောအောက်လွှတ်တော်အမတ်နဲ့ထက်လွှတ်တော်အမတ်တွေကရောလက်မှတ်ထိုးထားပါလား
Mr. President Dodd and Mr. President Dodd the objection is in writing signed by a member of the House of Representatives but not yet by a member of the United States Senate
In that case the objection ဒါဆိုရင်ဒီကံကွက်မှုချမှတ်ရောက်ပါဘူ
း2005ခုနှစ်တုန်းကတော့သတ်မှတ်ချက်နဲ့ကိုင်းညီမှုရှိတဲ့အတွက်ကော်မရှင်မဲကြီးတော်မှုကိုယာယီဆိုင်ခဲ့ပြီးတော့ဒါဟာသမိုင်းလျှောက်မှာဒုတိယချိန်မျိုးရဆိုင်ခဲ့တာဖြစ်ပါတယ်
As the senator signed the
ကံကွက်မှုကိုအထက်လွှတ်တော်အမတ်ကလက်မှတ်ထိုးပြီးပါဗျာ။
ဒီကံကွက်လာကိုအထက်လွှတ်တော်အမတ်ကလက်မှတ်ထိုးခဲ့ပါဗျာ
။ An objection presented in writing
ဒါကစာရေးကံကွက်တည်းအောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်ကလက်မှတ်လည်းလက်မှတ်ထိုးထားတဲ့အတွက်
Chapter 1 of Title 3 United States Code
အမေရိကန်ပြည်ထောင်စုကိုယ်တော်ဥပဒေအခန်း1
of Title 3 United States Code
အဲ့လိုဆိုရင်လွှတ်တော်နဲ့စလုံးဟာသူတို့ရဲ့သက်ဆိုင်ရာလွှတ်တော်အသီးသီးကိုပြန်သွားကြပြီးတော့နာနာကြီးထပ်မပိုးပဲအခြေတင်ဆွေးနွေးကြပြီးကံကောက်မှုနဲ့ပတ်သက်ပြီးတော့မဲခွဲကြတာဖြစ်ပါတယ်
။ They cheated and they rigged our presidential election.
ကျွန်တော်တို့ရဲ့သမ္မတရွေးကောက်ပွဲကိုသူတို့လိမ်ညာပြီးတော့မဲမတမာမှုတွေလုပ်ခဲ့ပါတယ
်။မဲခိုးတယ်လို့သက်သေထောက်ထားခိုင်းခိုင်းမာမာမရှိဘဲသမ္မတထရမ့်ကပြောနေချိန်မှာပဲဒီကော်မရှင်မဲရည်တွက်မှုကိုတဘာပတိဖြစ်တော့အမှာကသူရဲ့ဒုသမနာဖြစ်ပါတယ်။ကော်မရှင်မဲရည်တွက်မှုအရတော့2020သမရွေးကောက်ပွဲမှာဂျိုးဘိုက်တန်အနိုင်ရတယ်လို့ကြေညာထားတာဖြစ်ပါတယ်။လာမယ့်ဗုဒ္ဓဟူးနေ့မှာလုပ်မယ့်မဲရည်တွက်မှုကိုတော်တော်တစ်ခုစီကအနည်းဆုံးအမတ်တယောက်စီကကန့်ကွက်ဖို့ပြင်ဆင်နေပြီးတော့အယ်ဘာမာပြည်နယ် Republican အောက်လွှတ်တော်အမတ် Moe Brooks နဲ့ Missouri ပြည်နယ်ကအထက်လွှတ်တော်အမတ် George Hawley တို့ကသူတို့အနေနဲ့ကန့်ကွက်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။
His wife and
အလုပ်တော်မှာဒီမိုကရက်တွေကလူများစုဖြစ်တာကြောင့်ဒီကန့်ကွက်မှုဆိုကရှုံးနိမ့်မှုအလားအလာများနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ 200,000 deaths
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့
Foundation Hiron Dero ga pu paung tin set da phit par de. Jama ga ro sa ni ba. Di de tin set pe ma ga ro Kachin Mi ne ga yo ya ni lan ne lu mu ye tia hnat ta mu ri go sha pwin ni de a myo thami ri chaung phit par de. Kachin myo thami ri ha ain naw ye phaw pyan mu ri lin mya kwa shin pyet sa da ri ne mi mi ne ya de yin de go ta wen mi yu lo da ri sa de lu mu ye kai sa ri go tia u ri ni lan ne phie shin na that ရိုးရလူကြီးတွေရဲ့အဆုံးဖြတ်ချက်ကိုရယူပြီးဖြည့်ဆင်းကြပါတယ်။ဒါပေမဲ့ဒီလိုနီလန်းနဲ့ဖြည့်ဆင်းတာကအမျိုးသမီးတွေအတွက်တကယ်ကိုမျှတဲ့နီလန်းဖြစ်သလားဆိုတာကတော့မေးခွန်းထုတ်စရာပါပဲ။ဒီဆောင်မကိုတော့မြင်းကြီးနာသတင်းချန်နယ်ကလင်းထောင်အက်စတာကဆက်လက်ပြပြပေးသွားမှာပ
ါ။သူတို့ပဲစာဖောက်ပြန်တော့ပြီးတော့လည်းအင်ကောင်သူတို့ပဲစိုက်ပါဆက်ရချည်ရဆိုမှငါတောင်းပြီးတော့แต่แต่แค่ไอ้คําว่ามาป้องชิงผู้สู้ได้สกาตุลคนเนี่ยเว้ยที่อนุตมีฤโหตัวสุขิเตสมะกฉิยอย่าอ่ะไอ้ติ้งนี่ชื่อจอเนาะตะลอกเนี่ยก็ที่อนุตมีฤเนี่ยตัวเนี่ยผิดติหมู่ที่อเปญสินสู้ได้ผิดติหมู่อ่ะย่านายหมู่ฤเนาะ
တန်းဆာငါနဲ့အရွယ်ကလေးတယောက်မြင့်ခင်မွန်ကြတာဖြစ်ပါတယ်သူမအမျိုးသားရဲ့တစ်ဖက်သက်ကွာရှင်ချင်းကိုခလိုက်ရတဲ့အကြောင်းကိုပြောပြခဲ့တာပါကွာရှင်ဖို့အတွက်ဖြစ်အားပေးခံရပြီးကချင်ရိုးရအရာရက်စာချုံနဲ့ကွာရှင်ပေးလိုက်ရတာဖြစ်ပါလေ။အဲ့လိုကွာရှင်ပေးချိန်မှာလဲသူမရဲ့အခွင့်အရေးနဲ့သဘောထားကိုလည်းဘာတစ်ခုမှထုတ်ဖော်ပြောဆိုခွင့်မရခဲ့ပါဘူး။တကယ်တော့သူတို့လင်မယားဟာအချင်းချင်းချစ်ကြိုက်ပြီးသူမကို2015ခုနှစ်မှာလာရောက်တင်တောင်းကလက်ထပ်ခဲ့တာဖြစ်ပါလေ။အင်ကန်တတုံးနဲ့အကြမှာအပြောင်းလဲကြီးပြောင်းလဲတာကိုသူမမျက်ဝါးထင်ထင်ကြည့်မြင်လိုက်ပါလေ။2019ခုနှစ်တော့သူမမိဘတွေအိမ်လာတဲ့အချိန်နှမကိုတိကသူမကိုအိမ်ပြန်ခေါ်ခဲ့ပါတယ
်။အဲနောက်ဆုံးတော့ကိုချစ်တဲ့စိတ်နဲ့ကျမတို့ရုံးထွက်နိုင်ခဲ့တယ်ပေါ့နော်။ရုံးထွက်နိုင်ခဲ့တဲ့သို့တော်လည်းပဲကျမလိုမျိုးသဘောတရားတိုက်ဆိုင်တဲ့အမှုတွေရိုးရာအရာဖြစ်ရှင်းလာတဲ့အခါမှာဘဝတစ်ခုရင်းပြီးမှကလေးတော်မွေးပြီးမှတော့ယောက်ျားကမပေါင်းရှင်တော့ပါဘူးဆိုတဲ့အချိန်မှာကချင်ရိုးရာအရာကတော့တိတ်မဆင်နဲ့ပြီးတယ်ပေါ့နော်။ဒါကအမျိုးသမီးတယောက်ရဲ့ဘဝကိုဘယ်လောက်ထိတောင်မှအဲသူ့ရဲ့သဘောထားပေါ့နော်။ဆန္ဒတွေကလေးမထားဘူးဆိုတော့ရှုတောင့်တွေရှိတယ်ပေါ့နော်။ကျမတို့ကချင်ရိုးရာမှာအဲ့လိုမျိုးရှိတယ်။အမျိုးသားပတ်ပံ highlight လုပ်တယ်ပေါ့နော်
။ရိုးရာရတိတ်မဆင်ကြောပေးကွာတယ်ဆိုပေမဲ့အဲ့ဒီရိုးကျဲလဲသူမအပြည့်အဝမရပါဘူး။ဒီလိုရိုကျဲပေးဖို့ကိုလည်းအကျွေးတောင်းတယ်လို့တောင်းလို့မရဘူးလို့ဆိုကအမျိုးမျိုးအချိန်ဆွဲခဲ့တာပါ။မမွန်းကြရလို့လင်မယားကွာရှင်တဲ့ကိစ္စမှမမဟုတ်ပါဘူး။အကြံပေးခံရတဲ့အမျိုးသမီးတွေရဲ့ကိစ္စကိုလည်းရိုးရာအရာဖြစ်ရှင်းတဲ့အချိန်အမျိုးသမီးတွေအတွက်တရားမျှတမှုမရှိဘဲလက်နက်မှုရှိနေတယ်လို့အမျိုးသမီးအရေးကိုညီပေးနေသူတွေကဆိုပါတယ်။အမျိုးသမီးအခွင့်အရေးကိုအခမဲ့အကူအညီပေးသူအထက်တန်းရှေ့နေသောစာလီထွေက
အဘဘာဇက်ကိစ္စတာကိုဆန်လီးဒီလောက်နဲ့ဒီလိုက်တာတော့အဲ့လိုမျိုးတွေပေါ့ရိုးရာနဲ့လေအဲ့လိုမျိုးတွေရှိရဲတချို့ကျတော့ဒီအစမ်းဖတ်ခံရတယ်ဆိုတဲ့ဟာကအမျိုးသမီးတွေကိုပေါ့နော်ဘိုက်ကြီးအောင်လှုပ်လိုက်ပြမယူဘူးပေါ့နော်မယူတဲ့ချိန်မှာမယူတဲ့ချိန်မှာပေါ့နော်ဒါကဆော့ဆော့တာအစမပေါ့တဆန်လီး3တင်း5တင်းလောက်နဲ့ဒီလိုက်တာတွေရှိရဲပေါ့နော်ဒီအမျိုးသမီးတွေအတွက်တရားမျှတမှုမရှိဘူးပေါ့နော်သူတို့ထိခိုက်နေတာကိုဘယ်လိုကြောင်းမလဲအခုသာမှုမရှိဘောเนาะဒါကြောင့်ဒီရိုးရာကိုဒီအမျိုးသမီးတွေပို့ပြီးအားကိုးယုံကြည်လာအောင်တော့ဒီအမျိုးသမီးတွေပို့ပြီးတန်ဖိုးထားတင်တယ်လို့မြင်တယ်ဘောเนา
ะအချင်းရိုးရာရပြဿနာတွေကိုဖြေရှင်းကြတဲ့အခါအစ်မခုရှိပါတယ်ပထမအစ်မဆိုရင်ရဲရွာတစ်ခုမှာလူအများယုံကြည်အားကိုးသူတွေကိုရိုးရာလူကြီးအဖြစ်သတ်မှတ်ပြီးလူမှုရေးပြဿနာပါဝင်ကိစ္စအဝဝကိုသူတို့ရဲ့အဆုံးအဖြတ်ခံယူကြတာဖြစ်ပါတယ်။အဲ့ဒီကနေမဆုံးဖြတ်နိုင်မှဒုတိယသစ်အနေနဲ့ပချင်ရွရစာပေရင်ကျင်းမှုအဖွဲ့ချုပ်ကိုရောက်ရှိလာပြီးဆက်လက်ဖြေရှင်းပေးကြတာဖြစ်ပါတယ်။ရွရအရာလာရောက်ဖြေရှင်းတဲ့အမှုတွေမှာကိုဝင်ရပြီးမှတာဝန်မယူခြင်းလို့ရောကျေးပေးတာ၊ကွဲကွာပြီးနောက်ပိုင်းမွေးလာတဲ့ကလေးကိုတာဝန်မယူတာ၊လူတိမ်မှုရောကျေးပေးတာစတဲ့လူမှုရေးနဲ့သက်ဆိုင်တဲ့အမှုတွေများပြားတယ်လို့ဆိုပါတယ်။ဒီနဲ့အတွင်းရဲရွာကမဖြေရှင်းနိုင်လို့ဖတ်ချုပ်ကိုရောက်ရှိလာတဲ့အမှုပေါင်း20မှုရှိတယ်လို့သိရပါတယ်။ရိုးရာရပြေရှင်းပေးတာကကချင်ရိုးရာတလဲထုံသားမှာပြထန်းထားပြီးတရားဝင်ဖြစ်က1964ခုနှစ်ကနေစတင်ခဲ့တာဖြစ်တယ်လို့ကချင်ရိုးရာစပယ်ရင်ကျင်းမှုအဖွဲ့ချုပ်တရားရေးကော်မတီတရားရေးအဖွဲ့ကအသွေးရေးမှုဦးစကားလာရင်ကပြောပါတယ်။ တကယ်ရိုးရာအရာဖြစ်ရှင်းနီးမှာတော့နိနာတူရဲ့ဆုံးဖြတ်ချက်ကိုသာဦးစားပေးအလေးထားဆုံးဖြတ်ပေးတာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီမြောက်ကွာရှင်ရမှာလဲဖောက်ပြန်ခံရသူဖြစ်ခဲ့ရင်သူ့ရဲ့ဆုံးဖြတ်ချက်ကိုအလေးထားတယ်လို့ပြောပါတယ်သူက
သူ့ဘဝအတွက်ပူပူမြင့်မှဒုက္ခမျိုးမျိုးပြန်ကြုံသူ့ရဲ့ကြာရဲ့နိုင်ထစင်းမှုမျိုးဒီဖြစ်ပြီးတော့ဒီစိတ်ဒုက္ခဒါကနေဒီအတွက်စိတ်ဒုက္ခရောက်မဲ့အဖြစ်မျိုးဆိုရင်တော့မိမိကြီးဘကဆုံးဖြတ်ချက်ချပြီးမှကွာတဲ့ဟာတွေကြတော့မိမကိုကွာပြီးစဉ်ပါပါပါပါပေးရတယ်ဘလို့မလို့ငါတို့ဘာလို့ပေးရလဲမျိုးသမီးကိုပြောရမယ်ပေးရမယ်ညနာဖြစ်တဲ့ဒီဟာကိုပေးရမယ်တာသမီးတွေအတွက်ခုခုပေါ့ကောအင်းချမ်းကြီးပေါ့ရှိလဲရှိတယ်ပေါ့ရှိဘူးဆိုရင်ကဲလို့လုပ်ပေးရမယ်ဆိုရဟာဒီကတော့ကျွန်တော်တာသမီးကိုတာဝန်ယူတာဝန်ခံမတော့သူဒီအဖေဖြစ်သူကိုတော့တာဝန်ယူဆိုင်တော့ရှိတာပေါ့
တရားဥပဒေကြီးအရာတွားရင်အချိန်နဲ့ငွေကြေးကုန်ကြမှုတွေရှိပြီးရိုးရရဆိုရင်တော့တထိုင်သေးနဲ့ကျူးလွန်သူရောနိနာသူရောနှစ်ဖက်စလုံးကယုံကြည်အားကိုးရတဲ့နေရာကိုခေါ်လာခိုင်းပြီးတော့စစ်ဆက်ညှိနှိုင်းတာဖြစ်တာကြောင့်အချင်းကုံငွေကုံတက်တာတဲ့အတွက်ရိုးရနေကိုရွေးကြတာဖြစ်တယ်လို့ဆိုပါတယ်။မွန်းကြရာတို့အမှုမှဆိုရင်တူမအမျိုးသားကရှေ့နေဖြစ်ပေမဲ့ရိုးရနေလမ်းကိုပဲတုံးပြီးရိုးကျေးပေးတဲ့ကွာရှင်နီးနဲ့ကွာရှင်သားဖြစ်ပါတယ်။ရိုးရနေဖြစ်ရှင်းတဲ့အချိန်မှာခံရတဲ့သူဖက်ကနေမပြောပေးတဲ့လူရှိရင်တော့အချင်းရိုးရာရဖေးရှင်းတာကကောင်းတဲ့ဟာရီလေးရှိပြီးတချို့သူတွေအတွက်တနည်းသဖြင့်အဆိုးသေးကအကောင်ဖြစ်သွားတာရှိတယ်လို့သက်တမ်းရှိနေသောစာလီထွေကပြောပါရယ်။ဒါပေမဲ့လက်တွေ့မှာတော့ရိုးရာဖေးရှင်းနေတွေကနိနာသူဘက်ကိုမရက်တီပဲရိုးရာလူကြီးရဲ့တမာတမတ်ကြမှုအပေါ်မူတည်ကနိနာတစ်ထပ်ပိုနိနာရသူတွေလည်းရှိနေတာပါသောစာလီထွေက
မတရားဘယ်လိုပဲကိုကိုဖတ်မှမတရားခံနေရရင်ဒါမှကိုရဲ့ရိုးရာကိုပေါ့နော်အမျက်နိုးကြတယ်လီးစားကြတယ်ပေါ့နော်အဲ့ဒီခေတ်ချင်းကြီးကအဲ့ချိန်ကျတော့မဒီလူတွေကလည်း awareness မဖြစ်ဘူးပေါ့နော်ဒီခံရတဲ့လူတွေကလည်း awareness မဖြစ်ဘူး awareness မဖြစ်တဲ့အချိန်ကျတော့ရိုးရာနဲ့ကုစားတာကိုဒီလူပုံပေါ်အကြောက်လို့ပဲဖြစ်ဖြစ်အဲပေါ့နော်ကိုရဲ့ဒီတခုခုဘောနော်ဆိုရင်တော့ကဘယ်လိုကြောင့်လဲကိုယ့်ရဲ့လုံခြုံရေးရပဲဖြစ်ဖြစ်ကိုယ့်ရဲ့ဂုံတိတ်ခါရပဲဖြစ်ဖြစ်ရိုးရာကိုပေါ့နော်ဒီလိုမျိုးဘယ်လိုကြောင့်မလဲလက်ခံလိုက်ရတာတွေအများကြီးရှိတယ်။အဲဒီကရိုးရာလူကြီးတွေအကောင်လုံးပေါ့နော်အကောင်လုံးကလည်းဒီအဲကျူးလွန်တဲ့လူပေါ့နော်ကျူးလွန်တဲ့လူဖက်ပါသွားရရှိတယ်ပေါ့နော်အဲဒ
ါဒါပေမဲ့လည်းနိနာသူအမျိုးသမီးတွေဟာတရားဥပဒေအရတရားရင်ဆိုင်ရင်းအစုံဖြတ်ခံယူဖို့အခက်အခဲအသားစီးများစွာရှိနေတယ်လို့ရိုးရာရဖြစ်ရှင်းပြန်တော့လည်းမကျေနပ်ပေမဲ့စေတနာကိုအဆုံးသတ်လိုက်ရပါတယ်။သောစာလီထွေကပဲ
ရိုးရာနဲ့ကတော့အခုစာမှုကတော့ကျမတို့လှုပ်ဖို့ကြတော့မလှုပ်ဖို့ပြောတာမဟုတ်ဒါပေမဲ့အများကြီးကျမတို့ပြုပြင်ယူရအောင်ပါပေါ့။နောက်ရတွေအတိတ်လှုပ်တာတို့ဒီခင်းနေအင်းပေါ့နော်ပြုပြင်ကြောင်းလေးတာတို့ဥဒီဆိုလည်းလိုပဲကြောင်းလေးနေရတယ်နော်။ရိုးရာကိုကြောင်းလေးခိုင်းတာတော့မဟုတ်ဘူးဒါပေမဲ့ခုစာမှုကိုကြောင်းလေးခိုင်းတာပေါ့နော်။အဲ့လိုမျိုးတွေအများကြီးလှုပ်ရမှာဖြစ်တယ်ဒါကြောင့်ဥဒီနဲ့ညီပဲကုစားတာကတော့အခုလက်ရှိမှာပေါ့နော်အကောင်းဆုံးဖြစ်နေပါတယ်ဟုတ
်မမွန်းကြတာကတော့ရိုကျေးယူပြီးအိမ်ထောင်ပြုခွဲတာကိုမလို့ချင်ခဲ့ပေမဲ့သူမရဲ့အိမ်ထောင်ရေးကိုရိုကျေးအနေငယ်နဲ့အဆုံးသတ်လိုက်ရပါပြီ
အမျိုးသမီးတွေရိုးရဟင်ရဖြစ်ရှင်းလာတဲ့အခါမှာပေါ့နော်အမျိုးသမီးတွေမနစ်နိုင်ရအောင်ဒီရိုးရမှာဒီအမျိုးသမီးတွေအနေနဲ့အခုမြန်မာနိုင်ငံမှာရှိတဲ့မြန်မာအမျိုးသမီးတွေနဲ့ကိုက်ညီတဲ့အညာတွေပေါ့နော်ကျမတို့ဒီအမျိုးသမီးအဖွဲ့အစည်းတွေစုပေါင်းပြီးတော့ဒီတင်ထားတဲ့ဥပဒေတွေလည်းရှိတယ်ပေါ့နော်ဒါကိုရိုးရာအဖွဲ့တွေရောတာဝန်လေးစားပြီးတော့အတိမတ်ပြုတ်ပြီးတာတွေကိုရိုးရာအရာဖြည့်ရှင်းတဲ့အခါမှာလက်တွေ့အသုံးပြုနိုင်ဖို့လိုတယ်ပေါ့အဲ့ဒီလိုအသုံးပြုလာမှပဲတကယ်ပဲဒီအမျိုးသမီးတွေရဲ့အရေးကိစ္စတွေမှာအောင်မြင်နိုင်မလို့ထင်တယ်ပေါ့နော်သူတို့ရဲ့ရှေ့ရိုးဆွဲဒီဥပဒေတွေကတော့ကြောင်းလဲတင့်နဲ့ကြောင်းလဲပြီးမှသူဆွဲရတော့မယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်ကသတင်းတောက်အစတာဒုအတန်ကအေးအောင်ဇာနီနဲ့ဒိုင်အန်ဂျိမ်းတို့ဖြစ်ပါတယ်ဒုအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00 နာရီကနေ9:00 နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကေယောဟာကျုံရတဲ့2020ပြည့်နှစ်မှာအရွယ်ရောက်စ New Set Z Generation Z လူငယ်တွေအတွက်အခက်အခဲမျိုးစုံကြုံရပါတယ်။ New Set Z မတိုင်ခင် New Set ဖြစ်တဲ့ Generation Y ဒါမှမဟုတ်လဲMillennial လို့ခေါ်တဲ့1990ပြည့်နှစ်တွေနဲ့2000ပြည့်နှစ်တွေကြားမှာမွေးတဲ့သူတွေတုန်းကတော့2008 2009ကမ္ဘာစီးပွားရေးပြက်ကနေကြုံခဲ့ရတာကြောင့်ပညာရေးနဲ့အလုပ်ကံခွင့်လန်းတွေကိုထိခိုက်ခဲ့ရပါတယ်။အဲဒီတော့ကထပ်ပို့ပြီးတော့ဆိုးတဲ့အခြေအနေကိုကေယောဂါကြောင့် Gen Z လူငယ်တွေကြောအမှာကိုစိုးရိမ်နေကြပြီးတော့ကေယောဂါကြောင့်ရတဲ့စိတ်ပီစီမှုက Gen Z လူငယ်တွေအပေါ်မှာရေရှည်တက်ရောက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ရှာဖန်းဟာမကြသေးခင်ကမှတရုတ်နိုင်ငံဝူဟန်မြို့ကတက္ကသိုလ်တစ်ခုကနေပြီးတော့အကပညာနဲ့ပွဲရထားတာဖြစ်ပါလေ။ကိုဗစ်ကရောဂါစတင်ခဲ့တဲ့ဝူဟန်မြို့ဟာအထူးသဖြင့် 2020 ရဲ့ပထမ၄လမှာအတော်ထိခိုက်မှုတွေများခဲ့တဲ့အကြောင်းဝူဟန်မြို့ကတွေကပြောပါလေ။ဝူဟန်မြို့မှာ86ရက်ကြာအသွာလာကန့်သတ်ချက်တွေလော့ကဒေါင်းရုတ်တရက်ချခဲ့တာကြောင့်ဇန်နဝါရီလ23ရက်နေ့နောက်ပိုင်းမှာဝူဟန်မြို့ဟာတရုတ်ပြည်ကတခြားမြို့တွေနဲ့လုံးဝအဆက်အသွယ်ဖျက်ခဲ့ရပါလေ။တခြားနိုင်ငံတွေမှာအသွာလာကန့်သတ်ချက်အမိတ်မချခင်အချိန်မှကတည်းကဝူဟန်မြို့ကလော့ကဒေါင်းချခံရတာဖြစ်ပါတယ်
။2021 的时候希望我的工作可以更加顺。
2021မှာကျွန်တော်အလုပ်ကအဆင်ပြေပြီးအတွေ့အကြုံနဲ့ပတ်စံတွေပိုရဖို့မျှော်လင့်ပါတယ်။2021က2020လောက်တော့အပိုမဆိုးနိုင်ဘူးမလား။ပိုကောင်းတာတွေဖြစ်လာမှာပါ။အိမ်ဝယ်ဖို့ပတ်စံပူရှာနိုင်မယ်လို့မျှော်လင့်ပါတယ်။2020ပြည်နှစ်ကကျွန်တော်အတွက်ကောင်းတဲ့နှစ်လားဆိုးတဲ့နှစ်လားဆိုတာပြောရခက်ပြီမဲ့ဘယ်တော့မှမေးလို့မရတဲ့နှစ်တစ်နှစ်ဖြစ်မှာတော့သိချပါတယ်။ကယောကကြောင့်ကျွန်တော်ကြောင်းစင်ပွဲလဲမကျင်းပပြီပဲအွန်လိုင်းကနေပဲပွဲယူခဲ့ရပါတယ်။ဒါကြောင့်ကျွန်တော်ကြောင်းနေဘက်တွေကိုတေချာနှုတ်ဆက်ခွင့်မရခဲ့ပါဘူး။ဒါကကျွန်တော်တို့ရဲ့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်ပါတယ်။ပြည်သူတွေချင်းချင်းခိုက်ရံမဖြစ်ပွားပဲချင်းချင်းမြေတားနဲ့ငင်းငင်းကြဲကြဲနေသင့်တယ်လို့ထင်ပါတယ်။အားလုံးတူတူကြုံနေရတဲ့ကယောကကိုဖြေရှင်းနိုင်ဖို့အားလုံးတိုင်တိုင်မင်မင်လှုပ်ဆောင်တင်တယ်လို့ထင်ပါတယ်။
တောင်ကိုရီးယားနိုင်ငံကတော့အစောပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသလောက်ဖြစ်ခဲ့ပေမဲ့မကြခင်ရက်ပိုင်းမှာတတိယတကြော်ဖြစ်ပိုဆိုးတဲ့ကိုဗစ်ကူးစက်မှုတွေထပ်တိုးလာတာကြောင့်အသွာလာကန့်သတ်ချက်တွေပြန်ပြီးတော့ချထားရပါတယ်။အွန်လိုင်းကနေပဲစတင်နေရတဲ့အတွက်အထူးသဖြင့်တက်သူဝင်ငွေစာမွေးပွဲဖြေဖို့ပြင်ဆင်နေတဲ့ကျောင်းသူကျောင်းသားတွေအတွက်စိတ်ဖိစီးမှုတိုးပါတယ်။2020အတွက်တက္ကသိုလ်ဝင်ခွင့်စာဝေးပွဲကိုစီစဉ်ထားတာထက်တလနောက်ဆုတ်ခဲ့ရပြီးတော့နိုင်ငံတော်ကကျောင်းသား5သိန်းလောက်ကလည်း၈နာရီကြာဖြေရတဲ့စာဝေးပွဲကို plastic အကာတွေခံနှာခေါင်းစည်းတွေဝတ်ပြီးတော့ဖြေခဲ့ရတာပါအသက်18နှစ်အရွယ်တောင်ကိုရီးယားကျောင်းသူလီဂါယောင်းကတော့သူနောက်နှစ်စာဝေးဖြေတဲ့အချိန်မှာကေယောဂါကြီးပြပါစေလို့ဆုတောင်းနေပါတယ်သူဆုတောင်းနေတာနောက်တစ်ခုရှိပါသေးတယ်နောက်နေ2021မှာသူ့အကြိုက်ဆုံး BTS အဆိုတော်အဖွဲ့ရဲ့စင်တင်ဖြော်ပြပွဲကိုဆိုးမျိုးတော်မှာလူကိုယ်တိုင်သွားကြည့်ချင်တာပဲဖြစ်ပါတယ်။
မင်္ဂလာပါရှင်။သောင်းတဲ့ကျော်ရဲ့ကိုပစားရီခါယောင်နီတာ
။မင်္ဂလာပါရှင်။တမီးနဘဲကလီဂန်ဟွန်းပါ။အသက်18နှစ်ရှိပါပြီ။နောက်နေ့မှာတက္ကသိုလ်ဝင်တဲ့စာပွဲပွဲကိုကောင်းကောင်းဖြေနိုင်ပြီးတမီးတက်ချင်တဲ့တက္ကသိုလ်ကိုတက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။နှာခေါင်းစည်းတက်စရာမလိုပဲ BTS စင်တင်ဖြော်ပြပွဲကိုကိုယ်တိုင်သွားကြည့်ဖို့မျှော်လင့်ပါတယ်။ BTS ဟာတမီးအတွက်တော့အားစေးလိုပါပဲ။တ ாக ရောတော့မကြည့်နိုင်အောင်ကိုဗစ်ကရောဂါကပိတ်ပင်တဲ့အတွက်အရာစိတ်တုံးမိပါတယ်။ တမီးရဲ့အခန်းကနေပဲ BDS ကိုကြည့်နိုင်တဲ့အတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။ BDS အဖွဲ့ရဲ့နှစ်ကုံမှာကျင်းပနေကြဖျော်ဖြေပွဲကိုတော့သွားမကြည့်နိုင်တာအရင်စိတ်မကောင်းဖြစ်မိပါတယ်။ငငယ်ကလေးကကိုယ့်ဘက်ကိုဗီဒီယိုရိုက်ပြီးမျှဝေတာလုပ်ပြီးတဲ့အတွက်အခုလို online ကနေစတင်ရတာတိတ်တော့မခတ်ပါဘူး။ဒါပေမဲ့တငယ်ချင်းတွေနဲ့လည်းမတွေ့ရအိမ်မှာပဲတယောက်တည်းနေရပါတယ်။တငယ်ချင်းတွေကိုအရင်သတိရပါတယ်။
2020နှစ်စတုန်းကအသက်23နှစ်ပြည့်သွားခဲ့တဲ့အီတလီနိုင်ငံခရီးမန်မျိုးကအဲလီဆာဒိုဆန်နာကတော့ဝိစာဘွဲ့ယူပြီးရင်အီတလီနိုင်ငံရဲ့အကောင်းဆုံးတက္ကသိုလ်တစ်ခုမှာမဟာဘွဲ့ဆက်ပြီးတော့တက်ဖို့မျှော်လင့်ခဲ့ပြီပဲလေ။အီတလီနိုင်ငံဟာကယောဂါကြောင့်အထည်အနာဆုံးဥရောပနိုင်ငံတစ်ခုဖြစ်လာတာကြောင့်သူ့အစီအစဉ်တွေလည်းကမောက်ကပဖြစ်သွားပါတယ်။သူ့ဘွဲ့ယူရနေဟာအီတလီနိုင်ငံမှာလော့ခ်ဒေါင်းတွေပထမဆုံးခြားတဲ့နေ့နဲ့တိုက်ဆိုင်နေတာကြောင့်ဘွဲ့နှင်းသဘင်ကိုမိသားစုဝင်တွေမလာဘဲနဲ့ဆင်နွှဲခဲ့ရပါတယ်။အခုချိန်မှာတော့သူဟာမိဘအိမ်မှာပြန်နေပြီးတော့အိမ်ကနေပဲမဟာဘွဲ့ကိုတက်ရင်းနဲ့မိသားစုကိုဝိုင်းဝန်းပံ့ပိုးပေးနေပါတယ်
။ Ha impattato moltissimo sulla mia vita
è stata ဘဝအတွက်အဆိုးတွေအဖြစ်ကံယောဂါကာလကများစွာတက်ရောက်ပါတယ်။ဒါပေမဲ့သင်ခန်းစာလည်းအများကြီးရပါတယ်။ကျွန်မမိသားစုလည်းတော်တော်အထင်နာသွားပါတယ်။ပထမတစ်ခါအသွားအလာကန့်တက်ချက်ချတော့ကကျမတို့အိမ်အောင်စုမှာနေထိုင်မကောင်းတဲ့သူတွေနဲ့နေရတာအတော်ခက်ခဲပါတယ်။ဒီအချိန်မှာကျမကတအိမ်လုံးကိစ္စစီမံရတဲ့အတွက်တာဝန်တွေများပြီးစိတ်ဖိစီးမှုလည်းများပါတယ်။တော်တော်စိတ်ပင်ပန်းပါတယ်။2021မှာပုံမှန်လိုနည်းနည်းပြန်ဖြစ်လာဖို့မျှော်လင့်ပါတယ်။လူတွေလည်းအိမ်မြင်ကိုလွတ်လွတ်လပ်လပ်ပြန်ထွက်နိုင်ဖို့မျှော်လင့်ပါတယ်။တင်ငယ်ချင်းတွေနဲ့ကော်ဖီဆိုင်ထိုင်ခွင့်လေးတော့ပြန်ရကြပါတယ်။အများကြီးမလိုချင်ပါဘူး။ကျောင်းတက္ကသိုလ်အလုပ်စပွဲတွေမှာပြန်ထိုင်နိုင်ဖို့လေးပဲတောင်းဆိုချင်ပါတယ်။
2020အစမှာရုရှားကနေအီတလီနိုင်ငံကိုပြောင်းနေပြီးတော့ Venice Biennale အနုပညာအဖွဲ့ရဲ့ရုရှားနိုင်ငံဆိုင်ရာပြာခန်းတွေမှာအလုပ်လုပ်ဖို့အတွက်အသက်23နှစ်အရွယ် Galina Askarov Golikova ကပြင်ဆင်ခဲ့ပေမဲ့လည်းကယောဂါချင်းတွေကြောင့်လက်တွေ့ဖြစ်မလာခဲ့ပါဘူး။ခီးသွားခွင့်တွေပေးလိုက်တာကြောင့်ခတ်မယ်လို့ရထားတဲ့အလုပ်လည်းမရတော့ပါဘူး။ဒီစားအသွားလာကန့်သက်တဲ့ April ကစပြီးတော့ရုရှားနိုင်ငံမော်စကိုမြို့တော်ကတိုက်ခတ်မှာပဲမိသားစုတငယ်ချင်းတွေနဲ့အတူတူနေခဲ့ရပါတယ်။ဒီလုံမရပြီပဲလေနောက်အလုပ်တစ်ခုရှာမဲ့အစားနောက်နေ့ကျတော့မှယောမမျိုးမှာအစားတောက်သိပ်ပံဘာသာရက်နဲ့မဟာဘွဲ့တက်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်လူငယ်တွေအတွက်တော့ကယောဂါကြောင့်ပြောင်းလဲရတဲ့နေ့စဉ်ဘဝတွေကိုနေသားကြအောင်နေဖို့မခဲယဉ်ဘူးလို့ထင်ပြီးတော့ကယောဂါကြားကအစိုးရကအကောင်းထွက်လာနိုင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်
2021ဟာအနည်းဆုံးကျမအတွက်ပိုကောင်းမယ်လို့တော့မျှော်လင့်ပါတယ်ကျမတသက်လုံးဖြစ်ကျင်ခဲ့တဲ့အချိန်ယောမမြို့ကိုပြောင်းလဲပြီးစတင်ရင်းအီတလီနိုင်ငံတော်ခီထွက်မယ်လို့အစီအစဉ်ထားခဲ့တာပါ2020ကုန်တာကိုစူးစူးညံ့ညာကပွဲတွေကျင်းပရလောက်အောင်ကောင်းနေနေတော့မဟုတ်ပါဘူးကျမတို့လူသားတွေဘလောက်တောင်ထိခိုက်လွယ်ပြီးတော့ဘလောက်ထိကြိုတင်ပြင်ဆင်ထားမှုမလုံလောက်တယ်လဲဆိုတာကို2020ကပြသလိုက်တာပါသူ့ဘော်တူဖေးမှကူညီပြီးတော့ချစ်ချင်းမေတ္တာတွေမျှဝေတာကိုပဲလို့ချင်ပါတယ်အချိန်မရွေးအချိန်အနည်းအရာကြောင့်လူသားစုကြီးပြိုလဲသွားနိုင်တယ်ဆိုတာကိုလူတွေမျှနေတတ်ကြပါတယ်။ကျမတို့ရဲ့မြေကဘာကိုပို့ပြီးဆက်ပြီးတော့တဘာဝပတ်ဝန်းကျင်ကိုပိုထိန်ထိန်သိပ်ပါတယ်
။ကင်ညာနိုင်ငံကအသက်18နှစ်အရွယ်ဂျက်ကလင်းဘိုစီဘိုရီကတော့သူ့ကိုယ်ဝန်ရှိနေတာကိုသူ့အမေမသိအောင်လို့အင်ဂျီအပွားကြီးကိုဝတ်ပြီးတော့မွေးကန်ဒီအချိန်ထိတိုးဝှက်ထားခဲ့ပါတယ်။2020နိုဝင်ဘာလတုန်းကကလေးမွေးခဲ့တာပါ။ကင်ညာနိုင်ငံမှာမိဘတွေတနေ့ကအလုပ်သွားစီမှာတပီးမင်းကလေးတွေကိုအိမ်မှာအမြဲတမ်းတယောက်တည်းထားခဲ့ရတဲ့နောက်ဆက်တွဲအနေနဲ့ဆယ်ကျော်သက်အရွယ်လူငယ်တွေကိုယ်ဝန်ရှိတဲ့နှုံကတဟုံထိုးတိုးလာပါတယ်။အတော်လာကန့်သက်ချက်တွေချမှတ်ထားတဲ့အချိန်မှာတော့မှအသက်18နှစ်မပြည့်ခင်မှာပေါင်းသင့်နေထိုင်မှုတွေအပါအဝင်လိင်ပိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေဆက်တိုးလာနေတဲ့အပေါ်မှာလည်းစစ်ဆေးဖို့ကင်ညာသမ္မတကဇူလိုင်လတုန်းကအမိန့်ထုတ်ခဲ့ပါတယ်။ဆေဂျိုတာအွေနဲ့မိခင်ဘဝရောက်သွားတဲ့ဂျက်ကလင်းပိုစီဘိုရီရဲ့အိမ်မက်ကရှိနေတယောက်ဖြစ်ဖို့ကြောင်းတက်ချင်ပေမဲ့2020မတ်လကလေးကစပြီးတော့ကင်ညာနိုင်ငံကကျောင်းတွေပိတ်ထားခဲ့ရပါတယ်2021 January လမှာကျောင်းပြန်ဖွင့်တဲ့အခါမှာလေကျောင်းလာကမပေးနိုင်လို့ကျောင်းပြန်တက်နိုင်ပါမလားဆိုပြီးတော့မေးရတဲ့အချိန်ဒီမှာရှိနေပါတယ
်2020 was a bad year for me
မမျှော်လင့်ပဲကိုဝင်ရခဲ့တဲ့အတွက်2020ပြည့်နှစ်ကကျမအတွက်ခက်ခဲတဲ့နှစ်လို့ပြောလို့ရပါတယ်ကျမကလေးလေးကိုဘေးကင်းကင်းနဲ့မွေးနိုင်ခဲ့တော့ဒီနှစ်ကကောင်းတဲ့နှစ်လို့ပြောရင်လည်းရပါတယ်။တစ်နှစ်လုံးကိုဝင်အကြောင်းပဲတွေးနေမိတယ်။ဘလို့မွေးမှလဲဘတော့ကြောင်းပြန်တက်ရမလဲ။ကြောင်းပြန်တက်ခွင့်ရရောရပါမလားလို့တွေးပူမိနေတာပါ။2021ကကောင်းတဲ့နှစ်ဖြစ်မယ်လို့မျှော်လင့်ပါတယ်။ကြောင်းပြန်တက်ချင်ပါတယ်။ကာကွယ်ဆေးရပြီးလူတွေလည်းပုံမှန်လူနေမှုဘဝကိုပြန်သွားနိုင်မှာပါ။အရင်လိုလက်ဆွဲနှုတ်ဆက်နိုင်ပြီးအရင်တုန်းကအလုပ်တွေကိုပြန်လုပ်နိုင်မှာပါ။ကာကွယ်ဆေးထွက်ရင်တော့2021ကကောင်းတဲ့နှစ်ဖြစ်မှာအသေးချာပါ
ကယောဂါစဖြစ်ချိန်တုန်းကအသက်22နှစ်အရွယ်ဖလီရီယာမူဂီယာကကယ်လီဖိုးနီးယားအစိုးရတပ်ကတော်မှတပြက်နဲ့ကျောင်းတက်နေရဖြစ်ပြီးတော့ကျောင်းစည်းကမ်းမှာအချိန်မှန်လုပ်လုပ်နေကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာရုတ်တရက်ကြီးဆိုသလိုအတန်းတွေကိုလည်းအွန်လိုင်းကနေပြောင်းပြီးတော့တက်ရပြီးတော့ကျောင်းစည်းကမ်းအလုပ်လည်းပြုတ်သွားတာကြောင့်ဝင်ဝင်မရှိတော့ပါဘူး။ကျောင်းစာကိုအယုံဆိုင်နိုင်မှုအတွက်မွေးရည်မြေလျာစိုက်တဲ့မြို့မှာပြောင်းနေကြရပါတယ်။ဒီ draw အတွက်မှာသူဟာ internet ဆာမင်နာ website ဖန်တီးမှုပွဲလမ်းတပည့်စီစဉ်မှုနဲ့ graphic design ရုပ်ပြအလှဆင်တဲ့နည်းပညာတွေတိုးတက်အောင်ကိုယ်ပိုင်အချိန်မှာလေ့လာခဲ့ပါတယ်။ Mexico ကနေ American နိုင်ငံကိုရွှေ့ပြောင်းနေထိုင်သူမိဘတွေနဲ့အတူနေရာဒီမှာစပစ်ချံမှာစပစ်ဝိုင်ချက်ဖို့စပစ်သီးတွေခူးရင်းနဲ့ဝင်ဝင်ရှာခဲ့ရပါတယ်။နောက်နှစ်မေလမှာသူကပွဲရမှာဖြစ်ပါတယ်။ပွဲရပြီးရင်လည်းအလုတ်တန်းရဖို့ကတော့အခုစီးပွားရေးအခြေအနေမှာမလွယ်လှပါဘူး။ဒါပေမဲ့လည်းသူကတော့အကောင်းမြင်မျှော်လင့်နေတာဖြစ်ပါတယ်။
For 2021, I really hope the world starts to move back to how it used to be. I hope that
you know what new time move ပုံစံမျိုးပြန်ဖြစ်အောင်လို့2021မှာအစပြုမယ်လို့တကယ်ကိုမျှော်လင့်ပါတယ်။ကာကွယ်ဆေးထိုးတာလည်းအောင်မြင်ပြီးတော့အလုတ်ပြုတ်တဲ့သူတွေလည်းအလုတ်အသစ်ဒါမှမဟုတ်ရင်ကတ်ယောဂမတိုင်ခင်လုပ်နေကြအလုတ်နေရာတွေပြန်ရဖို့မျှော်လင့်ပါတယ်။ကျောင်းတွေပြန်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းပြန်တက်နိုင်ဖို့မျှော်လင့်ပါတယ်။ကျွန်မကျောင်းပြီးသွားရင်လည်းဘွယ်နှင်းသပင်ခန်းနာကိုလူကိုယ်တိုင်တက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။ကယောဂါကာလာကြီးမြ мян ပြီးပြီးတော့အရင်တုန်းကလိုပဲမြ мян ပြန်ဖြစ်စေချင်နေပါပြီ
Like many of us the pandemic affected me in more ways than one
တခြားသူတွေလိုပဲကယောဂါကြီးကကျမရဲ့ဘဝအပေါ်တပတ်ပေါင်းစုံကနေတက်ရောက်နေပါတယ်မလာတော့ကအလုတ်ပြုတ်သွားခဲ့ပြီးတော့အခုထိလည်းအလုတ်ပြန်ရှာလို့မရသေးပါဘူးကျမကြိုးကြိုးဆဆရခဲ့တဲ့အလုတ်ကနေအဖြုတ်ခံရတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်ကျမကျောင်းမှာစာတွေ့သင်ရတာကိုအလုံးမှလက်တွေ့အသုံးချနိုင်နေတာပါတက္ကသိုလ်တက်ရတဲ့အတွေ့အကြုံလည်းမရတော့သလိုပမောက်ခရီးငွေချင်းတွေလည်းမတွေ့ရတော့ပါဘူးကျောင်းဝင်းနဲ့လမ်းလျှောက်သွားတာစာကြည့်တိုင်းမှာစာချက်တာလိုမျိုးတက္ကသိုလ်ကျောင်းသူကျောင်းသားဘဝအတွေ့အကြုံတွေမရနိုင်တော့ပါဘူးကျမအမေမှာယောဂအခန်းရှိတော့စိုးရိမ်ရပါတယ်ဒါပေမဲ့ကတ်ယောဂကြောင့်ဘသူမှအတက်မတည်တာကိုပဲကျေးဇူးတင်ရမှာပါကျမအမေများမခံနိုင်တော့ပဲပိုးကုခံရမလားဆိုတာကိုလည်းတစ်နှစ်တစ်နှစ်တွေးပြီးပူးနေရပါတယ်စကားပြောရမယ့်သူမရှိတဲ့အတွက်လည်းကျမရဲ့စိတ်ပူပန်မှုကပိုဆိုးလာပါတယ်။ဒီနေ့ဒီနေ့တည်တဲ့သူပိုကူးခံရတဲ့သူအရေးအတွက်ကလည်းတိုးလာတာကိုသတင်းတွေထဲမှာတွေ့နေရတော့တကယ်ချင်းအသက်ရှာဖို့ကလည်းမဖြစ်နိုင်ဘူးလေ။ April May လုံးကဆိုလို့ရှိရင်ကျမစိတ်ဖြည့်ဆည်းမှုအများများခဲ့ပါတယ်။ကျောင်းစာကိုလည်းအာရုံမဆိုင်နိုင်တော့ဘူး။အလုပ်တွေလည်းရှာခြင်းစိတ်ကိုမရှိတော့ပါဘူး။ကျမရဲ့စိတ်ကူးအိမ်မက်တွေကိုလည်းဖန့်ပစ်လိုက်ရှင်ပြီးတယ်လေ။ဒါပေမဲ့ကိုကိုကိုကယူဆိုင်ပြီးတော့စိတ်ချမ်းမအောင်နေတဲ့နီလန်းတွေကိုလေ့ကျင့်တဲ့အခါမှာစိတ်သက်သာရရပါတယ်။အခုအချိန်မှာတော့စိတ်ချမ်းမာရေးကောင်းကောင်းတဲ့2020ပြည့်နှစ်ကိုအဆုံးသတ်နိုင်တာဝမ်းသာမိပါတယ်
။2020ပြည့်နှစ်မှာကြီးပြင်းရတဲ့ကမ္ဘာအရေးရက်ကလူငယ်တွေရဲ့အတန်တွေပဲဖြစ်ပါလိမ့်ရှင်။2020ပြည့်နှစ်မှာကယ်ယောဂါကြောင့်လူဆုံးအရွယ်ဆုံးကိုဖတ်ပေါင်းဆောင်ကနေတက်ရောက်မှုတွေရှိရဲဆိုပေမဲ့2021ကိုတော့အကောင်းမြင်ပြီးတော့ကြိုဆိုနေကြတာဖြစ်ပါလိမ့်ရှင်။
မင်္ဂလာပါ ဉာဏ်နဲ့တည်သူတည်တနာအဖွဲ့ကတင်ဆက်တဲ့အသိပိုအစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို VOA မြန်မာပိုင်းစနေည TV မဂ္ဂဇင်းမှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပါရစေ။မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စရပ်တွေနဲ့ပတ်သက်လို့ဉာဏ်နဲ့တည်အဖွဲ့ကတွေ့ရှိထားတဲ့လေ့လာတွေ့ရှိထားတဲ့အချက်လက်တွေကိုဆွေးနွေးတင်ပြမှာဖြစ်တဲ့သူတည်တနာအစီအစဉ်တစ်ခုလည်းဖြစ်ပါရစေ။ဒီတစ်ပတ်မှာတော့တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့ဒီစည်ရေးပဋိပက္ခတွေဒေတာကန်လူမှုပေါ်ရိုက်ခတ်မှုတွေရေကွယ်အလွန်ကာလပြောင်းလဲတဲ့တွေနဲ့ပတ်သက်လို့တွေ့ရှိတဲ့အချက်အလက်တွေပေါ်အခြေခံပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်ကျမတို့အေးဟန်ပ
ါကျွန်တော်မိုးထက်နေပါအဲမင်းရဲ့ဒီတစ်ခေါက်ကတော့လေကျွန်တော်တို့ဒီဒီဇင်ဘာတစ်လလုံးမှာဖြစ်တဲ့ဒီဟိုနေငယ်ကြီးနဲ့ပတ်သက်တဲ့ဒီကိစ္စလေးတွေဆက်ဆွေးနွေးကြည့်အောင်ပေါ့နော်အထူးသဖြင့်တော့ဒီတိုက်ပွဲတွေကိစ္စကျွန်တော်ဆက်ဆွေးနွေးကြည့်ခြင်းဟိုပထမဆုံးပြောချင်တာကတော့ကျွန်တော်ရခိုင်ပြည်နယ်အခြေအနေပေါ့ရခိုင်ပြည်နယ်မှာဒီဒီဇင်ဘာတစ်လလုံးမှာတော့တိုက်ပွဲတွေမရှိနေတော့ဘူးပေါ့နော်ဟိုရှေ့ဒီကျွန်တော်တို့ဒီလူမလာကတဲ့ကနေမရှိရတဲ့တိုက်ပွဲတွေကအခုဒီဇင်ဘာလထိတယ်အဲမရှိနေဘူးပေါ့နော်ဒါစိတ်ချမ်းသာစရာကောင်းတယ်လို့ပြောလို့ရတယ်ပေါ့လေဒါပေမဲ့တစ်ဖက်ကတော့မရှိလဲဆိုတော့ကျွန်တော်တို့ဂျားထဲမှာဒီမြေပြင်ပိုင်းပောက်ခွဲတာ3ခါဖြစ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ3ခါဖြစ်တဲ့အခါမှာလည်းဒီအရင်တုန်းကဖြစ်တဲ့အခောက်တွေလို့ပေါ့နော်ဒီတက်မတော်နဲ့ဒီရခိုင်တက်တော်နဲ့ဂျားထဲမှာအပြန်အလှန်ဆွဆွဲတာမျိုးတွေအပြန်အလှန်ပြောဆိုတာမျိုးတွေမတွေ့ရတော့ဘူးပေါ့မတွေ့ရတော့ဘူးဒါပေမဲ့အဲ့မှာတတိထားမဲ့အချက်ကဘာဖြစ်လဲဆိုတော့ဒီအာစာဆိုတဲ့နာမည်ကိုပြန်ပြီးထုတ်တုံးလာတာပေါ့တက်မတော်ဘက်ကနော်ဒါကျွန်တော်တို့တတိထားပြီးတဲ့အတိုင်းဒီအရင်ဒီရခိုင်မှာပြိပခါတွေပေါ့နော်ဒီလူမျိုးရေးပြိပခါတွေဖြစ်တဲ့အချိန်မှာလည်းဒီအာစာဆိုတဲ့နာမည်ကပေါ်လာတယ်ဒီဂျားထဲမှာကျွန်တော်တို့အေဆိုတာပေါ်လာတယ်အဲအဲ့ဒီကနေမှအခုဒါအာစာဆိုပြီးပြန်ပေါ်လာတာကကျွန်တော်တို့ဒါကြောက်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့လေဆိုတော့ Now, the Pamara led to a papier answer. Yakima, I worry, machine of him, General D. Sham Yong, General D. Bet, Pinin Pinima, I worry, Pierre. So, they were animal, but the same pit is, or General D. La Dreamaway, General, they were animal, second the same pit. Second the same pit, the Shampima, General D. Animal Salazing Pippi, or the Pinin Pinima, don't think Pit Variable. So, you are not. The women who Shampima, the animal, the Salazing, so we may set the thing up. ဒီသူတို့ဒီဟိုအေးအိုချင်းဖြစ်တဲ့ပေါ့နော်ဒီ ပြင်းပြင်းနဲ့မှာကဒီဟိုကNUKNL နေနဲ့ဒီတိုက်ပွဲ၃ချိန်ဖြစ်တာတက်မလို့ねအဲ့တော့အဲ့မှာမဖြစ်တာလည်းကြာပြီအခုမှထပ်ပြီးတော့ဒီတိုက်ပွဲတွေဖြစ်လာတယ်ဒီဖာဖုန်ဒေတာပေါ့နော်ဖာဖုန်ဒေတာမှာဖြစ်လာတယ်ဖြစ်လာတော့ဟိုဒါဒီနည်းနည်းဟိုစိုးရိမ်ကြောင်းနေပေါ့နော် NCA လည်းကျွန်တော်တို့ဒီဒေတာငယ်တွေပြောကြားချက်အရဆိုရင်ဒီ၃ချိန်ဖြစ်ပြီးသွားတဲ့အပြင်ကိုကျွန်တော်တို့ထပ်ပြီးတော့ဒီဟိုဆက်ပြီးတော့တိုက်ပွဲတွေဖြစ်လာမယ့်အရေးအယောင်ပေါ့ဒီကျွန်တော်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လေကျွန်တော်ဟိုအထုတ်အားဖြင့်ပြောချင်တာကတော့ဒီဟိုကျွန်တော်တို့စစ်ပွဲတွေပြီးသွားပြီပေါ့နော်ရက်သွားပြီပေါ့ရခိုင်မှာရက်သွားလို့ကာလကြာရှည်ဖြစ်လာတဲ့ဟာတွေရက တဲ့ဒေတာတွေပေါ့နော်ကျွန်တော်ဒီဒီဟိုတိုင်းသားလက်နဲ့ကိုင်းနေတဲ့ဒီတက်မတော်နဲ့ဂျားထဲမှာထိတွေ့နေတဲ့ဒေတာတွေအကုန်လုံးကိုကျွန်တော်တို့ကကြည့်နေဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ဟိုကျွန်တော်တို့တွေမဟုတ်ဘူးပေါ့နော်ဒီပြည်သူတစ်ခုလုံးကလည်းကျွန်တော်တို့ဒီအခြေအနေကိုကျွန်တော်တို့ကြည့်ပြီးတော့ဒီငြိမ်းချမ်းရေးအတွက်ကျွန်တော်တို့ဟိုဆက်ဆောင်ကြည့်ပေးကြဖို့လိုတယ်ပေါ့နောက်တစ်ခုထပ်ပြောချင်တာကတော့လေကျွန်တော်တို့ဒီရခိုင်မှာတိုက်ပွဲတွေရက်နေပြီမဲ့ဒီကာလကြာရှည်ပိတ်ထားတဲ့ဒီအင်တာနက်ပေါ့ဒီအင်တာနက်အသုံးပြုခွင့်ကိုပြန်ပြီးတော့အခုချိန်ထိဖွင့်မပေးသေးဘူးပေါ့နော်အဲ့တော့ကျွန်တော်နည်းနည်းဟိုမက်ရင်းဟန်ကိုမေးချင်တာလေဒီတက်မတော်နဲ့ဒီတိုင်းနာလက်နဲ့ကိုင်းနေကြမှာပဲဖြစ်ဖြစ်အစိုးရနဲ့တိုင်းနာလက်နဲ့ကိုင်းနေကြမှာပဲဖြစ်ဖြစ်ဒီငြိမ်းချမ်းရေးဆွေးနွေးမှုတွေဒီတွေ့ဆုံတာတွေဘာတွေများရှိတော့ပေါ့အဲ့ဒါလေးကျွန်တော်နည်းနည်းဆွေးနွေးကောင်းဝင်တယ်မေးရ
ဟုတ်ကဲ့ဒီတစ်ပတ်ဆွေးနွေးရတဲ့ပတ်သက်ပြီးတော့ညီမကဆွေးနွေးပေးချင်တာကတော့ဗောနော်ဒီတစ်ပတ်ဟိုဒီဒီဇင်ဘာလထဲမှာဟိုငញ្ញញရေးဆွေးနွေးပွဲက6ကြိမ်ဖြစ်ခဲ့တယ်ဒီဆွေးနွေးပွဲကိုဟိုဒီထဲမှာထူးခြားတာကဗောနော်ဒီ2018နှစ်ကုန်ပိုင်းကနေစပြီးတော့ဒီတက်မတော်နဲ့ AA တို့ကဟိုရခိုင်ပြည်နယ်မှာသူတို့တိုက်ပွဲတွေဟိုဖြစ်ခဲ့ရပေါ့နော်တိုက်ခဲတွေဖြစ်ခဲ့တာကိုရက်ပြီးနိုဝင်ဘာလောက်မှာရက်ပြီးတော့ဒီဒီဇင်ဘာလ9ရက်နေ့မှာဒီဟိုကထိန်ချုပ်နေမြေဖြစ်တဲ့ပန်းဆန်းမှာသူတို့နှစ်ဖွဲ့ကထိတိုက်တွေ့ပြီးတော့ဒီငញ្ញញရေးအတွက်ဆွေးနွေးခဲ့ကြရဲဆိုပြီးတော့ဟိုဆွေးနွေးပွဲပြုလုပ်ခဲ့ကြရဲပေါ့နော်ဒီဆွေးနွေးပွဲကဟိုဘာရလက်ထွက်ပေါ်လာတယ်ဆိုတာတော့နှစ်ဖွဲ့လုံးကဟိုထုတ်ပြန်ထားခြင်းမျိုးတရားဝင်ထုတ်ပြန်ထားခြင်းမျိုးတော့မရှိဘူးပေါ့နော်ဒါပေမဲ့တမတော်ရဲ့သတင်းစကားတွေရတော့ဒီဆွေးနွေးပွဲကသူတို့နှစ်ဖွဲ့အတွက်ဟိုငញ្ញញရေးမှာအပြုသဘောဆောင်နေဆိုတဲ့ပုံစံမျိုးတော့ပြောထားတာမျိုးရှိတယ်ဒီနောက်ထပ်ဟိုဆွေးနွေးပွဲတစ်ခုကတော့မျိုးသားပြန်လည်တည်မြဲရေးပေါ့နော်မျိုးသားပြန်လည်တည်မြဲရေးနဲ့ငញ្ញញရေးဘူဟုဌာန NRPC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲပေါ့နော်အဲဒီဆွေးနွေးပွဲလေးကတော့ဟိုဒီအစိုးရလွှတ်တော်တမတော်ပေါ့နော်သူတို့သုံးဝန်းဆိုင်ပါတဲ့ဒီဟိုဆွေးနွေးပွဲသူတို့ကဒီဗားရီဆွေးနွေးကြတယ်ဆိုရင်ဒီငញ្ញញရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မှုဘယ်လိုလုပ်ကြမလဲဆိုတဲ့ပုံစံမျိုးသူတို့ဆွေးနွေးခဲ့ကြတယ်။ဒီဆွေးနွေးပွဲရဲ့ဟိုဟိုရှားလက်ကသူတို့ဟိုဒီလက် NC လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကြီးနဲ့သူတို့ငញ្ញញရေးစကားဆက်ပြောသွားကြမယ်။ပြီးတော့ NC မထိုးထားတဲ့ဒီအဖွဲ့ကြီးနဲ့လည်းသူတို့ဟိုငញ្ញញရေးကိစ္စတွေတွေ့ဆုံဆွေးနွေးသွားမယ်ဆိုတဲ့ပုံစံမျိုးသူတို့အဲ့ဒီရှားလက်မျိုးထွက်ပေါ်ခဲ့တယ်ပေါ့နော်။အဲ့ဒီဒီဇင်ဘာလပထမပတ်ထမှာပဲဒီအစိုးရအရာရှိတွေဥဆောင်တဲ့အဖွဲ့နဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီပေါ့နော် KMPP သူတို့ကနေပြီးတော့ဒီသူဗီဒီယိုကွန်ဖရင့်နဲ့ဒီငញ្ញញရေးကိစ္စတွေပေါ့နော်ရှင်းစမယ်ငញ្ញញရေးကိစ္စတွေကိုသူတို့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ထွက်ပေါ်လာခဲ့တယ်ပေါ့နော်အဲ့ဒီဆွေးနွေးပွဲရလကဟိုဘာဆိုတာတော့ဟိုငញ្ញញရေးကိစ္စဆွေးနွေးတယ်လို့ပဲထွက်ခဲ့တယ်ပေါ့နော်ဒါပေမဲ့ KMPP ဘက်ကဟိုထွက်လာတဲ့သတင်းစကားတွေအရတော့ဒီဆွေးနွေးပွဲကနေပြီးတော့ပေါ့နော်သူတို့အဖွဲ့ကဒီငញ្ញញရေးလုပ်ငန်းရက်ထားတဲ့ငញ្ញញရေးလုပ်ငန်းစဉ်တွေကိုဟို
အချင်းနေပြီးလို့ချင်းချက်ချင်းစတင်ဖို့ပေါ့နော်သူတို့ဘက်ကတောင်းဆိုခဲ့ရဲဆိုပြီးတော့အဲ့ဒီပုံစံမျိုးတော့ဟိုဆွေးနွေးပွဲရလဲအဖြစ်ပေါ့နော်ဒီ KMBB ဘက်ကပြန်ပြောတာကိုကြားရတယ်ပေါ့ဒီကြလာလုံးရဲ့ငင်းငယ်ဆွေးနွေးပွဲကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီရှမ်းပြည်နယ်မှာဆွေးနွေးခဲ့တဲ့ဒီတိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့ရတယ်သူတို့ချင်းချင်းညီညီဆွေးနွေးမှုပြုလုပ်ခဲ့တာကိုတွေ့ရတယ်ဒီတစ်ဖက်မှာလည်းဝါထီယူနယ်မြေမှာပြုလုပ်ခဲ့တဲ့တက်မတော်နဲ့ဒီရခိုင်တက်တော် AA တို့ကလည်းငင်းငယ်ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီပေါ့နော်အဲ့ဒီဆွေးနွေးပွဲမှာအစိုးရပါဝင်ခြင်းမရှိခဲ့တာကိုတော့တွေ့ရတယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ NLD ရဲ့ပေါ့နော်ပြောရေးဆိုခွင့်ရှိသူကတော့အစိုးရပါဝင်ခြင်းမရှိတာကဒီတပ်ဖွဲ့နှစ်ခုကဟိုကနဦးတွစ်ဆုံမျိုးသားဖြစ်တယ်ဆိုပြီးတော့ပေါ့နော်ပြောဆိုကြရတယ်ရှိရေပေါ့ဒါတွေကိုပြန်သုံးသပ်ရမယ်ဆိုလို့ရှိရင်ဟိုငင်းငယ်ဆွေးနွေးပွဲတွေမှာပေါ့နော်ဒီအစိုးရကလည်းလေတည်တန့်တက်တက်သွားနေသလိုမျိုးဒီတက်မတော်ကလည်းတည်တန့်တက်တက်သွားနေတာကိုတွေ့ရတဲ့အတွက်ဒီငင်းငယ်ရေးမှာစုံမမရှိသေးဘူးဒီဟိုတက်မတော်အစိုးရနဲ့တက်မတော်နဲ့ငင်းငယ်ရေးမှာစုံမမရှိသေးဘူးလို့ဟိုပြောလို့ရပါတယ်ဟုတ်
အခုကျွန်တော်ဆက်ပြီးတော့ပြောကြည့်နေတာတော့လေကျွန်တော်တို့ဒီတစ်ပတ်မှာထွက်လာတဲ့ဒီဟိုကြေညာစာရင်းတွေပေါ့နော်အဲ့ထဲမှာတုံးထားတဲ့ဇကလုံးတွေအကြောင်းပေါ့ကျွန်တော်တို့အဲ့ဒါလေးဆက်ပြီးတော့ဆွေးနွေးနေတယ်ဥပမာဟိုအဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီပထမဆက်စားခြင်းပြောကြည့်နေတာတော့ဒီတက်မတော်ရဲ့ဒီရခိုင်ပြည်နယ်မြို့မှာပို့တဲ့တုံးဝင်တော်ပေါ့နော်အဲ့တုံးဝင်တော်မှာသူကဟိုတတိထားမိစရာကောင်းတာပါတော့ဆိုတော့ဒီဟိုဒီရခိုင်တက်တော်နဲ့ပတ်သက်ပြီးတုံးတဲ့အတုံးလုံးပေါ့နော်အဲ့မှာသူကအရင်တုန်းကဆိုရင်ရခိုင်တက်တော်အကြောင်းပြောရင်ရှေ့ကဒီအကျန်းဖက်အဖွဲ့ကြီးဆိုတာမျိုးပေါ့နော်သူကဒီလိုညှို့ဆိုတဲ့စကားလုံးတစ်လုံးထည့်တယ်အဲ့တော့ဒီတက်မတော်ကအဲ့ဒီမှာတော့ဒီအကျန်းဖက်အဖွဲ့ကြီးဆိုတာမပါတော့ဘူးပေါ့နော်မပါတော့ဘဲနဲ့ ULA AA ဆိုတဲ့ဟာမျိုးကိုဟိုအတိမတ်ပြုပြီးတုံးလာတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒါပထမဆုံးအချိန်တော့မဟုတ်ဘူးဒီရှေ့မှာတုန်းကလည်းအရင်ကမှာတုန်းကလည်းဒီကြီးညာတဲ့တစ်ဆောင်တိုင်းမှာတက်မတော်ကဒီလိုမျိုးတုံးမှုတာကိုကျွန်တော်တို့တတိထားမိခဲ့တယ်ပေါ့နော်အဲ့တော့ဒါဒီဟိုပေါ့နော်ဒီကျွန်တော်တို့ဒီဟိုတဖက်ရဲ့ဒီပေါ့နော်ဟိုတရှိမှုကိုအတိအမှတ်ပြုတာမျိုးပေါ့နော်နောက်တစ်ခါသူများမကြိုက်တဲ့စကားလုံးမတုံးတာမျိုးဆိုတော့ဒါကောင်းတဲ့အချက်လို့ပြောလို့ရတယ်ပေါ့အဲနောက်တစ်ချက်ကတော့ဒါကျွန်တော်တို့ဒီဟိုမကောင်းတဲ့ဟာတစ်ခုပေါ့နော်အဲမကောင်းတဲ့ဟာတစ်ခုကတော့ကျွန်တော်တို့ဗာတွေ့လေဆိုတော့ဒီတက်မတော်ကောင်ကြီးဦးကြီးချုပ်ရဲ့ဒီဟိုရခိုင်ပြည်နယ်နေ့မှာပြေးပို့တဲ့တဝင်းတော်ဒဲမှာပဲပေါ့နော်အဲတဝင်းတော်တစ်ခုတည်းမှာပဲဒီကမန်တိုင်းရင်းသားဒီကိုဟိုဆိုရင်းနာမည်ပါမလာတာပေါ့ဒီရခိုင်ပြည်နယ်မှာနေထိုင်တဲ့တိုင်းရင်းသားအဖြစ်ဖော်ပြမှာကမန်တိုင်းရင်းသားတွေပါမလာဘူးဟိုဒါဒီဟိုဒီကမန်တိုင်းရင်းသားတွေအတွက်လည်းဟိုစိတ်မကောင်းဖြစ်ကြတယ်ပေါ့နော်အဲ့နောက်ဆက်တွဲမှာတော့ဒီဥမာတက်မတော်ကတောင်းမှန်တာမျိုးတမမို့ရင်ပြင်ဆင်တာမျိုးပေါ့ဘာတစ်ခုမှမလုပ်ဖဲနဲ့ဟိုဒီဟာကိုပဲဆက်သုံးသွားတယ်ပေါ့ဒီအချက်ကတော့ကျွန်တော်တို့ဒီဟိုဆွေးရင်ကြာကောင်းနေလို့ကျွန်တော်တို့ဟိုရတော့မြင်နေပေါ့လေဒါပေမဲ့နောက်ထပ်ဟိုတစ်ခုရှိသေးတာကဒီရဲ့ပိုင်းအတွင်းမှာပဲကျွန်တော်တို့ဒီဟိုဒါကလုံးနေနဲ့ပတ်သက်ရင်ဒီဟိုကျွန်တော်တို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ website ကနေပြီးတော့ကျွန်တော်တို့ဒီဆောင်းပါးတစ်ပုဒ်ဖော်ပြရတယ်ပေါ့နော်အဲ့ဒါကတော့ဒီရုရှားကရေးတဲ့ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်းအကြောင်းဟိုဆောင်းပါးပေါ့အဲ့ဆောင်းပါးရဲ့ဒုတိယပိုင်းမှာတော့သူကဟိုဘာပါလာလဲဆိုတော့ဒီ Royal ဆိုတဲ့လူမျိုးကိုဟိုဖော်ပြလာတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီ Royal တွေကဟိုတစ်ချောင်းလုံးအတိမတ်အပြုမခံခဲ့ရဘူးပေါ့နော်အဲ့ဒီစကလုံးအတိမတ်မပြုဘဲနဲ့ဒီ Royal လူမျိုးစုတွေမကြိုက်တဲ့စကလုံးတစ်လုံးနဲ့သူတို့ဟိုအစားထိုးတုံးဆွဲတာရှိတယ်ပေါ့အေးဒီတက်မတော်ရောအစိုးရရောပေါ့ဒါပေမဲ့အခုကတက်မတော်ကောင်ကြီးဦးစည်းချုပ်ရဲ့ဒီအထူးသဖြင့်တော့တက်မတော်ရဲ့ပေါ့နော်ဒီတရားဝင်ဒီတို့ဟာဒီပဒင်းနေထုတ်ပြန်နေနေရာကနေပြောမှာဒီလိုရိုဟင်ဂျာဆိုရက်အတုံးလုံးမျိုးတုံးလာတာတော့ဒါဟိုကျွန်တော်တို့အတက်ဆရာလားပေါ့ဒီလိုတော့စဉ်းစားရရှိအဲ့တော့ဟိုအချို့အားဖြင့်ပြောရင်တော့ကျွန်တော်တို့ကဒီဟိုတချို့လူမျိုးစုတွေရဲ့ identity တွေတချို့အဖွဲ့အစည်းတွေရဲ့ identity တွေကိုဟိုကောင်းမွန်စွာဖော်ပြပေးမယ်ဒါပေမဲ့တကယ်အခုဒီအရေးကြီးတဲ့ဒီကျွန်တော်တို့ဒီကမန်လူမျိုးစုလူဟာမျိုးကိုခြံခဲ့တာဒီဒါအင်တန်ကျွန်တော်တို့ဟိုမကောင်းတဲ့သဘောဆောင်နေပေါ့အဲ့ဒီအတွက်ဘာဖြစ်လဲဆိုတော့တခြားဒီဟိုလူနည်းစုတိုင်းရင်းသားအများစုရဲ့ဒီဟိုစိတ်ခံစားမှုရမလုံးမချုံမှုခံစားစီတယ်ဆိုတဲ့အခြေအနေကိုရောက်ရှိစီတယ်လို့ဒီကျွန်တော်တို့တုံ့တက်ခြင်းနေပေါ့ဒီလိုလေဟိုကျွန်တော်ပေါ့နောက်တစ်ခုဒီမယံဟိုဆွေးနွေးစေချင်တာပေါ့လေဟိုကျွန်တော်တို့ဟိုသိချင်တာပါလေဆိုတော့ဒီဟိုရခိုင်ပြည်နယ်မှာဒီပြီးခဲ့တဲ့ဒီ2020ပေါ့အထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲမကျင်းပခဲ့တဲ့နေရာ၄နေရာရှိတယ်ပေါ့အဲ့ဒီ၄နေရာဒီဟိုကျွန်တော်တို့ဟိုတစ်ချောင်းလုံးဒီရခိုင်တိုင်းရင်းသားအခြေစိုက်ပါတီအနိုင်ရခဲ့တဲ့နေရာတွေများတယ်ပေါ့လေအများစုအနိုင်ရခဲ့တဲ့နေရာတွေများတယ်အဲ့တော့အဲ့ဒီညာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတောင်းဆိုတာတွေရှိတယ်ပေါ့နော်ဒီပြန်ပြီးတော့ရွေးကောက်ပွဲကျင်းပဟိုလုပ်ပေးပါဆိုပြီးတောင်းဆိုတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဘက်ဟိုအထူးသဖြင့်တော့ဒီတတိယအကြိမ်တွတ်တော်မဆခင်ပါပေါ့ဒါလေးတွေပြန်ပြီးတော့လုပ်ပေးတင်တယ်ဆိုပြောတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်ညဏ်လေးတက်ကလည်းဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအစီအစဉ်ခန်းစားအတူလေးထုတ်ထားတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒါညီနဲ့ပတ်သက်ပြီးတော့ရောဘာတွေများဆက်ပြီးတော့ဟိုကြည့်ဖြစ်လေဘာတွေများတည်လေပေါ့ဟိုအဲ့ဒါလေးနည်းနည်းဆွေးနွေးပြရင်ကောင်းမှထင်တယ်
ဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ညီမကဟိုတွေ့တာလေးပေါ့နော်တွေ့တာရုပ်ဆွေးနွေးချင်တာကဒီဟိုအထွေထွေရေကောက်ဝဲအကျင်းမှာပြီးစီးခဲ့တဲ့ဒီနောက်ပိုင်းရက်မှာပဲပေါ့နော်နောက်ပိုင်းရက်မှာပဲဒီဟိုရခိုင်တက်တော့အေကနေပြီးတော့ဟိုရေကောက်ဝဲတွေအခုတော့အောင်မြင်စာပြီးစီးခဲ့ရသူတို့ဟိုပေါ့နော်ဂုံယူတယ်ပေါ့နော်ဂုံယူဝမ်းမြောက်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်မှာဟိုရေကောက်ဝဲမကျင်းပဘဲဘဲနဲ့ဒီချန်လိုက်ခဲ့တဲ့ဟိုမဲဆန္ဒနယ်ရှိတယ်ပေါ့နော်အဲ့ဒီမဲဆန္ဒနယ်တွေကိုဒီဒီဇင်ဘာလ31ရက်နေ့မတိုင်မီပေါ့နော်ဒီရေကောက်ဝဲတွေကိုပြန်လည်ကျင်းပနိုင်ဖို့သူတို့တိုက်တွန်းတောင်းဆိုရဲဆိုတဲ့ပုံစံမျိုးဟိုထုတ်ပြန်ချက်တွေထုတ်ခဲ့တာရှိရပေါ့နော်အဲ့ဒီထုတ်ပြန်ချက်နဲ့မသိမ်းမင်းပါပဲဒီတမတော်ကလည်းဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာတယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာပဲသူကဒီဟိုရခိုင်တက်တော့AA URA ဆိုပြီးတော့အဲ့ဒီအသုံးနှုန်းပေါ့နော်ဟိုစပြီးသုံးနှုန်းလာတဲ့ထုတ်ပြန်ချက်ဖြစ်တယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာဟုတ်တယ်ဒီ AA ကဟိုရေကောက်ဝဲပြန်လဲကျင်းပရမယ်လို့ပြောသွားတာကဟိုမှန်နေပေါ့နော်သူတို့လည်းဒါရေကောက်ဝဲပြန်လဲကျင်းပဖို့ဟိုပြန်လဲကျင်းပဖို့ကိုဟိုတောင်းဆိုရဲဆိုတဲ့ပုံစံမျိုးအဲ့ဒီထုတ်ပြန်ချက်ကိုထုတ်ခဲ့တယ်ပေါ့နော်ပြန်လဲလုပ်ပေးရမယ်ရေကောက်ဝဲပြန်လဲကျင်းပပေးရမယ်ဆိုတဲ့ပုံစံမျိုးသူတို့ထုတ်ပြန်ခဲ့တယ်ဒီဘက်ဟိုဒီဇင်ဘာလထဲမှာကြတော့ဒီရခိုင်ပြည်နယ်နေ့ကိုပေးဖို့တက်မတော်ကပေးဖို့တဲ့တဝင်းခွန်မှာတဝင်းခွန်မှာကြတော့ဒီရေကောက်ဝဲတွေနဲ့ပတ်သက်ပြီးတော့ဟိုဒုတိယအကြိမ်ပြန်ဒုတိယအကြိမ်ထပ်ပြောထားတာပေါ့နော်တက်မတော်ကသူတို့ရဲ့တဝင်းခွန်မှာထပ်ဖော်ပြထားတာပေါ့ဒီရေကောက်ဝဲရခိုင်ပြည်နယ်မှာဟိုခြံလှမ်းခဲ့တဲ့မဲဆန္ဒနေ့မှာရေကောက်ဝဲပြန်လည်ကျင်းပပေးဖို့သူတို့ဟိုတောင်းဆိုရဲဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုဒုတိယအကြိမ်ထပ်ပြီးတော့ပြောဆိုလာတာကိုတွေ့ရတယ်အဲ့ဒီဟိုရခိုင်ပြည်နယ်နေ့ကိုပဲဒီတမလာရီနိုင်ငံတော်တမလာရီဦးဝင်းမြင့်ကပြေးပို့ခဲ့တဲ့တုံဝင်လာမှာတယ်တမလာရီကဒီဟိုဒီရေကောက်ဝဲမဲဆန်သူတို့ခြံလှမ်းခဲ့တယ်ပေါ့နော်ရေကောက်ဝဲမကျင်းပါပဲခြံလှမ်းခဲ့တယ်ဒီမဲဆန်နယ်တွေမှာဟိုဥစားရေကောက်ဝဲပြန်လဲကျင်းပါပေးဖို့ဆိုပြီးတော့သူတိုက်တွန်းနေဆိုပြီးဒီတမလာရီကိုယ်တိုင်ကဟိုဒီတုံဝင်လာမှာပေါ့နော်ဒီဖော်ပြခဲ့တာမျိုးတွေရှိရယ်ပေါ့နော်ဒါဒီတုံဒီရေကောက်ဝဲပေါ့ဒီအစိုးရရယ်တက်မတော်ရဲ့ပေါ့နော်ရခိုင်တက်တော် AA ကဟိုတက်ဘောရတဲ့ပေါ့နော်ဒီရွေးကောက်ဝဲပြန်လုံးရမယ်ပြန်လုံးရမယ်ဆိုတဲ့ဥစ္စာတွေဒီတောက်လျှောက်ပြောနေပြီမဲ့လေဒီရွေးကောက်ဝဲပြန်လဲကျင်းပပြီလို့တာဝန်ရှိတယ်ပေါ့နော်ဒီပြည်တော်စုရွေးကောက်ဝဲကော်မရှင်ကတော့နှုတ်ဆက်နေရအောင်တွေ့ရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိတော့ပေမဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကရင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေစစ်ရေးလှုပ်ရှားမှုတွေရှိနေတာကစိုးရိမ်စရာကောင်းတဲ့အချက်ပဲဖြစ်ပါတယ်
အစိုးရနဲ့တက်မတော်တို့ကငြင်းငြင်းနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေထွေထွေဆက်ဆက်မှုတွေလုပ်နေကြပြီမဲ့အစိုးရနဲ့တက်မတော်ကြမှာအတူညီတဲ့စုံမှတ်တစ်ခုမရှိဘူးဆိုတာဒါစိုးရင်ဖွယ်ရကောင်းတဲ့အချက်လေးဖြစ်ပါတယ
်တက်မတော်ကဝေးဦးစည်းချုပ်ရဲ့ရခိုင်ပြည်နယ်နေ့အတွက်ပေးပို့တဲ့တော်ဝင်ကောင်မှာကမန်လူမျိုးစုအမျိုးကိုခြံလှမ်းထားခဲ့ခြင်းဟာကျန်လူမျိုးစုတွေအတွက်စိတ်ခံစားချက်အရလုံခြုံမှုမဲ့စေပါတယ်
နိုင်ငံတော်တမရတမရကကွေဦးစီးကျုံနဲ့ရခိုင်တပ်တော်တို့ကရေကောက်ဝဲပြန်လဲကျင်းပပြီးမှုသဘောထားတွေထုတ်ပြန်နေသလိုဒီရေကောက်ဝဲကော်မရှင်အနေနဲ့လည်းတုံ့ပြန်ဆောင်ရွက်မှုတွေလုပ်ပြီးဖို့လိုပါတယ
်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာကာလကြာရှည်စွာပိတ်ဆို့ထားတဲ့အင်တာနက်အသုံးပြုခွင့်ကိုပြန်လဲခွင့်ပြုပေးဖို့လိုအပ်ပါတယ်တည်ဖို့ပ
ါကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြင်းငြင်းရအရေးတကြီးလိုအပ်ပါတယ်တည်ဖို့ဒီတစ်ပတ်တည်ဖို့အစီအစဉ်ကိုတော့ဒီမှာပဲရနာကျင်ပါတယ်ဒီအစီအစဉ်ကို VOE ရဲ့စနေညရုပ်တံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်ပေးတော့မှာဖြစ်ပါတယ်ကျမတို့ညဏ်လင်းတဲ့သုတေသနအဖွဲ့ကလေးလာတွေ့ရှိချက်အစီအင်ခံစာတွေကိုအသေးစိတ်ဖတ်ရှုခြင်းနဲ့ဆိုရင်တော့ညဏ်လင်းတဲ့ analytics ဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
အခုဆက်ပြီးသတင်းချင်းချက်ကိုတင်ပြပေးမှာပါကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ84တန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကတော့အကူးစက်ခံရသူတန်း20ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးအကူးစက်ခံရတဲ့နိုင်ငံကအိန္ဒိယဖြစ်ပြီး Brazil ကတော့ကူးစက်သူ 9.9 တန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ဗီဇာပြန်ကိုရိုနာဗိုင်းရပ်စ်ပိုးသစ်ဟာကူးစက်မှုပိုးပြီးမြန်နေတဲ့အတွက်ထိန်းချုပ်နိုင်ဖို့အပြင်းထန်ကြိုးစားနေကြပြီးအခုဆိုအရေးပေါ်စိတ်ဝင်စားမှုပြန်ပြီးသုံးဖို့အတွက်လှုပ်ဆောင်နေရပါတယ်။ COVID-19 ကာကွယ်ဆေးအတွက်အမေရိကန်က Pfizer နဲ့လက်တွဲပြီးထုတ်နေတဲ့ Germany BioNTech ကုမ္ပဏီအကြီးကဲကသူတို့ဘက်ကမနာမနေထုတ်နေကြပေမဲ့ဒီကြားတဲ့တခြားကုမ္ပဏီတွေကကာကွယ်ဆေးတွေထွက်မလာရင်တော့သူတို့ရဲ့ဆေးတင်ပို့မှုတွေပြတ်လတ်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ကြောင့်သေဆုံးရသူအရေအတွက်ဟာ2,900ယောက်ရှိနေပြီဖြစ်ပြီးအကူးစက်ခံရသူပေါင်းကတော့ 32,000 ကျော်ရှိနေပါတယ်။ကူးစက်မြန်နဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေ့ရတဲ့ Britain နဲ့ Indian Island နိုင်ငံကနေလာမဲ့ခီးတွေတွေကိုလာခွင့်ပိတ်ပင်တယ်လို့မြန်မာအစိုးရကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ကာကွယ်ဆေးကို အရေးပေါ်အသုံးပြုခွင့်ချထားပေးလိုက်ပါပြီ။နောက်ထပ်ကာဝယ်ဆေးသုံးမျိုးကိုလည်းဆက်ပြီးအတည်ပြုပေးဖို့နဲ့လူသန်းပေါင်းများစွာကိုထိုးပေးဖို့ပြင်ဆင်နေကြတာပါ။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျတက်ပ
ါ This program has come to you from the Voice of America, Washington.